Welcome to the Voice of America in Burmese.
Mingalam nai khin ma sa. Washington ni review American tan ga ni 2020 June la 14 ye tinning rain ni mna khin season le go Myanmar Sanori mna 6 na yi ga ni 9 na yi thi line kilometer 2440 nai 51 line kilometer 190 lo ga ni thauk tin pe ni ba mi.ဒီမှာခင်ဗျားတက်ပါဒီမနေ့ခင်တဲ့ရင်တွေကိုကိုရဲမင်းထွန်းနဲ့ပြောပြပေးပါမယ်။မေလ25ရက်နေ့က African American မျိုးသား George Floyd ရဲဖမ်းထားခြင်းတည်ဆုံးခဲ့ရတာအတွက်တရားမမျှတတဲ့ခွဲခြားဆက်ဆံမှုရဲ့အဆုံးသတ်ရေးတောင်းဆိုဆန္ဒပြမှုတွေကို American ပြည်တော်စုမြို့တော် Washington DC ကလမ်းမတွေပေါ်မှာတက်တက်မြောက်သတင်းပတ်ဖြစ်နေဆက်ပြီးတွေ့နေရပါတယ်။ဆန္ဒပြပွဲကိုဥဆောင်စီစဉ်သူမရှိတဲ့အတွက်ဘယ်နှယောက်လာပြီးဆန္ဒပြမယ်ဆိုတာကိုလည်းမသိဘူးလို့တောင်ဝန်အရာရှိတွေကပြောပါတယ်ဆန္ဒပြမှုတွေကိုစနေနေ့မှာဗြိတိန်နိုင်ငံလန်ဒန်နဲ့ပြင်သစ်နိုင်ငံပါရီမြို့တွေမှာလည်းတွေ့နေရပါတယ်ဝါရှင်တန် DC မှာသမ္မတအင်ဗျူနဲ့ပြည်သူ့ဥယျာဉ်တဝက်ကလမ်းအများအပြားကိုစနေကနေတနင်္ဂနွေနေ့အထိဂျိုးကြားဂျိုးကြားပိတ်ထားမယ်လို့တောင်ဝန်အရာရှိတွေကပြောပါတယ်ခွဲခြားဆက်ဆံမှုမရှိစေရအတွက်ဆန္ဒပြမှုတွေမှာအခြေအနေထိတ်နေအောင်စစ်တပ်ကိုအသုံးပြုဖို့လှုံ့ဆော်လာတဲ့ပတ်သက်ပြီးအဝေးပန်းခံနေရတဲ့သမ္မတဒေါ်နယ်ထရမ့်ကတော့စနေနေ့မှာပဲ West Point American Citizen ကျောင်းကျောင်းဆင်းပွဲကိုတွားရောက်ပြီးမိန့်ခွန်းပြောခဲ့တာပါ။ဥရောပဆေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ AstraZeneca ဟာ Inclusive Vaccines Alliance ဥရောပမဟာမိတ်အဖွဲ့ဝင်နိုင်ငံတွေအတွက်စမ်းသပ်ဆဲ COVID-19 ကာကွယ်ဆေးတန်း400ပေးဖို့အတွက်စနေနေ့မှာသဘောတူစာချုပ်ချုပ်ဆိုခဲ့ပါတယ်။ပြင်သစ်၊ဂျာမနီ၊အီတလီနဲ့ Netherlands နိုင်ငံတွေထူထောင်ထားတဲ့ IVA အဖွဲ့နဲ့ချုပ်ဆိုခဲ့တဲ့သဘောတူညီချက်အရဒီဆေးကုမ္ပဏီကနေဒီကာဝယ်ဆေးကိုအချိန်နဲ့ထုတ်လုပ်ပြီးဒီနှစ်ကုန်မှာပေးရရမှာဖြစ်ပါတယ်။အလားတူသဘောတူညီချက်တွေကိုဒီဆေးကုမ္ပဏီကအရင်တုန်းကလည်း Britain, India က Serum Institute, American နဲ့ကာဝယ်ဆေးမဟာမိတ်အဖွဲ့ Gavi တို့နဲ့လည်းရရှိထားတာပါ။တစ်ချိန်တည်းမှာပဲကိုရိုနာဗိုင်းရပ်စ်ရောဂါဟာဆူဒန်ဒါဖာဒေသမှာရှိတဲ့ဒုက္ခသည်စခန်းမှာလင်းလင်းလင်းလင်းပြန့်နှံ့နေတယ်လို့ဆေးတာဝန်ခံတွေကယုံကြည်ပြီးတက်ကြီးရွေးအိုတွေအတွက်အထူးသတိထားဖို့သတိပေးနေပါတယ်။အိန္ဒိယမှာလည်းစနေနေ့က24နိုင်အတွင်းနောက်ထပ်အကူးဆက်ခံသူ 1,000 ကျော်ရှိခဲ့ပြီးအခုဆိုအိန္ဒိယဟာကမ္ဘာမှာဒီရောဂါကူးစက်မှုဇလုထမြောက်အများဆုံးဖြစ်နေပါတယ်။ခွဲခြားဆက်ဆံမှုကလည်းလူခွင့်ရချိုးဖောက်တဲ့အကြမ်းဖက်မှုတွေဖြစ်ပွားနေရှိတာနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်ထဲလူခွင့်ရကောင်စီမှဆွေးနွေးပြောဆိုဖို့အတွက်အာဖရိကနိုင်ငံများအဖွဲ့ကကုလသမဂ္ဂလူခွင့်ရေးကောင်စီကိုစာရဆောင်ပေးပို့ခဲ့ပါတယ်။ African American အမျိုးသား George Floyd ရဲဖမ်းထားခြင်းတည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးကမ္ဘာတလွှားဆန္ဒပြနေကြတာကိုကြည့်ရင်ဒါဟာ Africa နယ်ပေါ်တွေကမ္ဘာနေရာအတော်များများမှာနေတူဝရင်ဆိုင်နေရတာကိုသိတာစေပြီးဒီကိစ္စကိုလူခွင့်ရေးကောင်စီမှာအရေးတကြီးဆွေးနွေးဖို့လိုအပ်တယ်လို့ Africa Data ကကုလသမဂ္ဂဆိုင်ရာသံအမတ်ကြီးတွေရေးသားပေးပို့တဲ့စာရင်းမှာဖော်ပြထားပါတယ်။ဒီပြဿနာကိုကုလသမဂ္ဂလူခွင့်ရေးကောင်စီမှာအင်ကာနဲ့ဗိုလ်တခုနေတွေမှာအခြေတင်ဆွေးနွေးနိုင်ပွဲရရှိတယ်လို့ကုလသမဂ္ဂလူခွင့်ရေးရုံးပြောခွင့်ရရိုလန်ဒိုဂိုမက်စ်က VOA ကိုပြောပါတယ
် Structural racism and police violence are issues which are
commonly raised by states. ခွဲခြားဆက်ဆံမှုနဲ့ရဲရဲအကြမ်းဖက်မှုကပြဿနာဖြစ်နေတယ်ဆိုတော့ကောင်စီအစည်းအဝေးတွေမှာနိုင်ငံတွေကရောလူမှုအတိုင်းအဝိုင်းတွေကပါတင်ပြလေးရှိတဲ့အတွက်ဒီလိုဆိုးရတဲ့လုပ်ရတွေမလုပ်အောင်ကာကွယ်နိုင်မှုရည်ရွယ်တဲ့ဆွေးနွေးပွဲဖြစ်ကြောင်းပြောသွားတာပါ။ Floyd တည်ဆုံမှုကလည်း American ပါဝင်ကမ္ဘာတလွှမ်းမှာခွဲခြားဆက်ဆံမှုပပျောက်ရေးနဲ့ဒဏ်တုံညီမျှမှုရှိစေရေးအတွက်တောင်းဆိုတဲ့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။လစ်ဗျားနိုင်ငံမှာလူအစုလိုက်ပြုံလိုက်ညှို့နှံထားတဲ့နေရာတွေကိုမကြသေးခင်ကမှတွေ့ခဲ့ရတာဟာအထူးအံ့ဩတုံ့လုပ်ဖွယ်ရာဖြစ်တယ်လို့ကုလအတွင်းမှုချုပ်အန်တိုနီယိုဂူဒရက်ကပြောကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရတာပြောပါတယ်အခုလိုမြှုပ်နှံထားတဲ့နေရာအများစုကိုနေပြည်တော်မှာလက်နက်ကိုင်ပြီးတော်လှန်နေတဲ့ဗိုလ်ချုပ်ကြီးခါလီဖာဟာဖ်တန်နဲ့သူ့တပ်တွေခြေကုပ်ယူထားတဲ့တာဟူလာဒေသမှာတွေ့ရတာဖြစ်ပါတယ်ဒီကိစ္စအတွက်တည်တည်ချက်ချက်နဲ့ထင်သာမြင်သာရှိပြီးရှေ့ဆက်သေးတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့ကျူးလွန်သူတွေကိုတရားဥပဒေအရအရေးယူနိုင်အောင်လုပ်ဖို့လဲအတွင်းမှုဂူဒရက်ကတောင်းဆိုလိုက်ကြောင်းပြောပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 63.3 ဒိုင်းနိုမီတာ51 kHz 98.5 နဲ့ ိုင်းနမီတာ190 kHz 1905တို့ကလို့ထုတ်လည်ပေးနေပါရရှင
်ကျွန်တော်ရမထမတတိယတွေကိုဆက်လက်ကြီးညာပြီးတော့ပါမယ်မြန်မာနိုင်ငံအတွင်းကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတာကိုဆက်လက်ထိန်းချုပ်ဖို့လိုအပ်တာကြောင့် COVID-19 ကာကွယ်ရေးထိန်းချုပ်ရေးအတွက်ဇွန်လ15ရက်နေ့အထိထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်တွေနဲ့ပန်ကြားချက်တွေကိုဇွန်လ30ရက်နေ့အထိရပ်တိုးပြင်လိုက်တယ်လို့ COVID-19 တက်ဖြည့်ရေးအမျိုးသားအဆင့်ကော်မတီကကြေညာခဲ့ပါတယ်။ဇွန်လ17ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အသိပေးကြေညာချက်မှာရပ်တိုးလိုက်တဲ့ကသက်ချက်တွေနဲ့ဖြည့်လျှော့ပြီးသားအချက်တွေမပါဘူးလို့လည်းဆိုပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့ပြည်ပလည်ဆက်ရောက်မှုကိုဇွန်လ30ရက်နေ့အထိဆက်လက်ပိတ်ထာမဖြစ်ပါတယ်အများပြည်သူသွားလာရတဲ့နေရာတွေထဲမြန်မာပုတ်တရားဆိုင်အချက်ကိုလည်းဆက်လက်လိုက်နာဖို့လိုအပ်မှာဖြစ်ပါတယ် COVID-19 တက်ခွဲစစ်ဆေးကြေညာတွေကတော့ဇွန်လ17ရက်နေ့ကနေပိုင်းမှာတက်ခွဲနမူနာစုစုပေါင်း1015ခုကိုစစ်ဆေးတဲ့အထက်တက်ခွဲအတည်ပြုလူနာတူမှမတွေ့ရဘူးလို့ကျန်းမာရေးနဲ့အားစားဝန်ကြီးဌာနကည7နာရီမှာထုတ်ပြန်ထားပါတယ်ဇွန်လ12ရက်နေ့က13ရက်နေ့အတွင်းစောင့်ကြည့်လူနာတက်ကတော့38ဦးတိုးလာတယ်လို့ပြောပါတယ်မြန်မာနိုင်ငံမှာမတ်လနောက်ပိုင်းကစလို့ဇွန်လ17ရက်နေ့ပိုင်းထိတက်ခွဲစစ်ဆေးမှုပေါင်း 4,600 နီးပါးပြုလုပ်ခဲ့ပြီးအဲ့ဒီတည်းဗိုင်းရပ်စ်ပိုးတွေ့ရှိတယ်လို့အတည်ပြုထားသူ261ယောက်ရှိပြီးသေဆုံးသူက6ယောက်ရှိပါတယ်ခင်ဗျ။နောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဦးရဲ့ညီမဖြစ်သူကင်မျိုးယောင်ကတောင်ကိုရီးယားနိုင်ငံကိုလက်တော့ပြန်ဖို့အရေးယူဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့ပြောဆိုလိုက်ပြီးအဲ့ဒီတည်းစီးရီးယားအရေးယူဆောင်ရွက်ချက်တွေလည်းပါဝင်မယ်လို့ပြောပါတယ်။တရားဝင်ခန့်ထားတာမဟုတ်ပေမဲ့ကင်ဂျွန်ဦးရဲ့အကြံပေးလို့ဆောင်ရွက်နေတဲ့ကင်ဂျွန်ယူနီယံအမှုလို့ချင်းချောက်ပြောဆိုချက်ကိုမြက်ကိုရီးယား KCN တရင်ဌာနကစနေနေ့ကကြေညာခဲ့တာပါမြက်ကိုရီးယားတို့အနေနဲ့တောင်ကိုရီးယားအနာပိုင်တွေနဲ့လက်ခွဲဖို့အချိန်တိုင်ပြီလို့ထိပ်ပြီးကြောင်းနဲ့မကြာခင်နောက်တစ်ဆင့်အရေးယူမှုတွေလှုပ်ဆောင်သွားမယ်လို့လည်းကင်ဂျွန်ဂျုံကပြောပါတယ်နောက်ထပ်လိုအပ်တဲ့အရေးယူမှုတွေကိုပြုလုပ်ဖို့တင်ကြားချက်တွေပေးထားသလိုရပ်သူအပေါ်အရေးယူမှုတွေလုပ်ဖို့နိုင်ငံစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးတွေကိုလုပ်ပိုင်ခွင့်တွေပေးထားတယ်လို့လည်းသူကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကနေထွက်ပြေးလွတ်မြောက်သွားသူတွေကနိုင်ငံနေဆက်ကနေမိုးပြံမှုပေါင်းတွေတုံးပြီးလက်ကမ်းစာဆောင်တွေမြောက်ကိုရီးယားနိုင်ငံထဲပို့လွှင့်နေတာပေါ့တောင်ကိုရီးယားနိုင်ငံကမတားဆီးလို့မကျေနပ်ကြောင်းကိုကင်မြုံဂျွန်းကပြီးခဲ့တဲ့အပတ်ထဲကပြောထားခဲ့တာပါ။ယူကလီးယားကိစ္စဆွေးနွေးပွဲတွေရှင်းပြတော့နောက်ဆုံးသာဖြစ်နေတဲ့အတွက်တောင်ကိုရီးယားနိုင်ငံကိုဖိအားပေးချင်လို့မြောက်ကိုရီးယားတို့ကဒီလက်ကမ်းစာဆောင်ကိစ္စကိုပြဿနာရှာနေတာလို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်ခင်ဗျာတရုတ်နိုင်ငံကလွန်ခဲ့တဲ့9နှစ်တုန်းကမွေးစေဝါရောင်းဝယ်မှုနဲ့ဖန်ဆီးထားတဲ့ဩစတြေးလျနိုင်ငံသားတူကိုတည်တံချမှတ်လိုက်ပါတယ်။ပြည်မှုကျွလွန်သူဩစတြေးလျနိုင်ငံသားတူကိုဗိုလ်တုနေ့ကတည်တံချမှတ်လိုက်ပြီးသူပိုင်ဆိုင်တဲ့ပစ္စည်းတွေကိုနိုင်ငံတော်ဘဏ္ဍာအဖြစ်သိမ်းဆည်းလိုက်ကြောင်းဂွန်ဂျူးခိုင်တရားရုံးဝက်ဘ်ဆိုက်မှာကြေညာခဲ့တာပါ။ပြည်မှုကျွလွန်သူကို2013ဒီဇင်ဘာလတုန်းကဟောင်ကောင်အနောက်တောင်ပိုင်းကဂွန်ဂျူးဘိုင်ယွန်လေဆိပ်မှာသူခီးဆောင်တက်တာတဲ့ကမက်သက်တစ်ဖမင်း 9.5 ကီလိုနဲ့အတူဖမ်းဆီးမိခဲ့တာလို့လည်းတရုတ်သတင်းဌာနတွေကပြောပါတယ်။ဩစတြေးလျမီဒီယာတွေကတော့တည်တံချမှတ်ခံရသူဟာကမ်ဂလက်စ်ဘီဆိုသူဖြစ်ပြီးကျွန်းနိုင်ငံမှာဖမ်းခံရတာ9နှစ်ရှိပြီလို့ဆိုပါတယ်။ဩစတြေးလျနိုင်ငံတိုင်းဝန်ကြီးဌာနကပြောခွင့်ရကဂလက်စ်ဘီကိုတည်တံချမှတ်လို့ဝန်ထမ်းပြီးကြောင်းနဲ့ဩစတြေးလျနိုင်ငံအနေနဲ့တည်တံစီရင်မှုကိုဘယ်လိုအခြေအနေမျိုးမှာမဆိုစန့်ကျင်ကြောင်းပြောဆိုခဲ့ပါတယ်။COVID-19 ကြောင့်သုံးလကြာရနာခဲ့ရတဲ့အီတလီဘောလုံးပွဲတွေဇွန်လ12ရက်နေ့ကစလို့ပြန်ပြီးကစားနေပြီဖြစ်ပါတယ်။ဇွန်လ13ရက်နေ့ကကော့ပါအီတာလီယာဖလားစီမီဖိုင်နယ်ဒုတိယအကြိုကစားတဲ့နာပိုလီနဲ့အီတာမီလန်အသင်းတွေကတသိန်းကဗိုလ်တုနေ့မှာကစားမဲ့ကော့ပါအီတာလီယာဖလားဖိုင်နယ်ပွဲတရခွင့်ရမှာဖြစ်ပါတယ်။တောက်ကြာနေ့ကပထမဆုံးပြန်ကစားတဲ့ကော့ပါအီတာလီယာဖလားပွဲစီမီဖိုင်နယ်ဒုတိယအကြိုပွဲမှာယူဗင်တက်စ်အသင်းနဲ့အစ်စီမီလန်အသင်းတို့ကိုယ်စီတည်ကြခဲ့ပေမဲ့အဝေးကိုစီမင်းနဲ့ယူဗင်တက်စ်အသင်းကဖိုင်နယ်ကိုရောက်ရှိသွားပြီဖြစ်ပါတယ်ဒီဘောလုံးပွဲတစ်ပွဲစလုံး COVID-19 မတိုင်ခင်အချိန်နဲ့မတူတာကတော့ကိုယ်နဲ့မှပွဲကြည့်ပြည့်တတ်မရှိတာပဲဖြစ်ပါတယ်တောက်ကြနေကကစားတဲ့ပွဲမှာယူဗင်တက်စ်နောက်ခံလေးဖြစ်လီယိုနာໂດဘော်နူချီလည်းပါဝင်ကစားခဲ့ပါတယ်190လောက်ကကစားပဲနေခဲ့ရပြီးအခုပြန်ကစားတော့ကိုယ်နဲ့မှလူပလာကြီးပဲဆိုတော့တမျိုးကြီးခံစားရပါတယ်ပထမပိုင်းမှာ AC Milan တို့ကစားကောင်းတော့ထိရတော်တော်ခက်ပြီးမဲ့နောက်ဆုံးမှာ United တို့ Final ကိုရောက်ခဲ့ပါပြီလို့ Bonucci ကပွဲပြီးပါပြောသွားတာပါ Series A ပွဲတွေလည်းဇွန်လ20မှာပြန်စတော့မှာပါဇူလိုင်လလောက်မှာဘောလုံးကွင်းတွေပြန်ဖွင့်ပေးပြီးတချို့ပွဲကြီးပရိသတ်တွေကိုဝင်ခွင့်ပေးဖို့အာဏာပိုင်တွေကစီစဉ်နေပါတယ်လုံးလုံးစဲကွင်းနဲ့ပွဲကြီးပြည့်တတ်မရှိလို့ဟာနေတာကိုဖြေရှင်းပေးဖို့ရောမမြူကလာစီယိုအသင်းကပြည့်တတ်တွေရဲ့ပုံကိုဖော်ပြထားမဲ့ စက္ကူကပ်ပြားတွေကိုကွင်းထဲကခုံတွေမှာထောင်ထားပေးမယ်လို့ဆိုပါတယ်။ရုပ်ပုံထောင်ထားခြင်းနဲ့ပြည်သက်တွေကခုံတွေရဝယ်ယူနိုင်မှာဖြစ်ပါတယ်။တချို့အသင်းတွေကတော့ကိုယ်သွင်းပြီးတိုင်းအားပေးတဲ့ပြည်သက်အတန်ကိုကြိုသွင်းထားပြီးလွှင့်ထုတ်ပေးမှာဖြစ်ပါတယ်။အင်တာမီလန်အသင်းကတော့ကိုယ်တကိုယ်သွင်းပြီးတိုင်းလျှက်စစ်ပြီးအောင်ဆုံးနဲ့လင်းလက်သွားအောင်လုပ်မယ်လို့ပြောပါတယ်ခင်ဗျာ။ဒီနေ့ကနေဒီမနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မေဂန်မာပြီးခဲ့တဲ့လကလူမဲအမျိုးသား George Floyd ရဲကဖမ်းဆီးထားစဉ်တည်ဆုံသွားပြီးတဲ့နောက်နိုင်ငံတော်လူထုမငြိမ်သက်မှုတွေဖြစ်လာနေသေးမှာပဲ။ American စစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်စစ်ဝေဖန်မှုတွေလည်းဖြစ်လာနေပါတယ်။ American စစ်တပ်ဟာပြည်သူတွေကိုကိုးစားပြုပြီးအကောင်းဆုံးကာကွယ်နိုင်ဖို့အတွက်နှစ်ပေါင်းများစွာနိုင်ငံရေးမှာမပါဝင်ပဲနေလာခဲ့တဲ့စင်လာရဲ့အရေးပါမှုနဲ့ပတ်သက်ပြီး VOA Pentagon သတင်းတောက် Color Back ကသတင်းပေးပို့ထားတာကိုပြောပြပေးပါမယ်။ကျွန်တော်ရန်နိုင်ပါ။ American သမ္မတအင်ဂျီရောရှေးက Lafayette ဘန်းရံမှာငြိမ်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုဘိုးအစိုးရလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးနှိမ်နင်းခဲ့တာကြောင့်ရပ်ဖက်ရေးရာမှာ American စစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးတနိုင်ငံလုံးတိုက်တာနဲ့အခြေတင်ဆွေးနွေးမှုတွေဖြစ်လာနေပါတယ်။ပြည်ထောင်နိုင်ငံရေးမှာမပါဝင်ဘူးဆိုတဲ့အမေရိကန်စစ်တပ်ရဲ့စံတန်ဘိုးကအမေရိကန်စစ်တပ်ရဲ့အကြီးအမားဆုံးအယီချင်းဖြစ်တယ်လို့ပင်ဆယ်ဗေးနီးယားတက္ကသိုလ်ကယ်ရီဥရီဌာနအမှုဆောင်ဖော်ဝင်တဦးဖြစ်သူအငိမ့်သားဗိုလ်ချုပ်ကြီးဂျိုးဆက်ဗိုတောကပြောပါတယ
် An apolitical military serves the nation the best. It's what the intentions were of the founders.
နိုင်ငံရေးမှာဝင်မပါတဲ့စစ်တပ်ဟာတိုင်းပြည်ကိုအကောင်းဆုံးတောင်းဝန်ထမ်းဆောင်တာပါ။ဒါကနိုင်ငံကိုစတည်ထောင်ခဲ့တဲ့နိုင်ငံကောင်းဆောင်တွေကြီးမားနေတဲ့နိုင်ငံဖြစ်ပြီးဒါကြောင့်လည်းအမေရိကန်စစ်တပ်ဟာတိုင်းပြည်မှာလေးစားမှုအခွင့်အရေးဆုံးအဖွဲ့အစည်းဖြစ်ဆက်ပြီးရပ်တည်နေတာဖြစ်ပါတယ်
။တိုင်းပြည်မှာအခြေအနေတွေအလွန်ဆိုးတဲ့အချိန်ရောက်မှလုံရမယ်တက်တည်ချတဲ့ကိစ္စကိုသမ္မတထရန့်ကနိုင်ငံတော်မှာလှုပ်သွားမယ်လို့ချင်းကြောက်လိုက်တာကြောင့်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဟောင်းအငိမ့်သားဗိုလ်ချုပ်ကြီးမိုက်မိုလန်အပါအဝင်အငိမ့်သားယူသွားတဲ့အမေရိကန်စစ်တပ်ထိပ်ပိုင်းခေါင်းဆောင်အများအပြားကလည်းဝေဖန်ပြောဆိုကြပါတယ်။စနပြပွဲတွေအတွင်းအင်ဂျီရောနာကခရီးရန်ဖျားကြောင်းထိခိုက်ပျက်စီးသွားခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးမောက်အက်စပါနဲ့စစ်တပ်ထိပ်တန်းတာဝန်ရှိသူတွေဟာနောက်တနေ့မှာတော့သမ္မတထရမ့်နဲ့အတူလာဖေးယက်ပန်းချံကိုဖျက်ပြီးအဲ့ဒီဖျားကြောင်းအရှိမသွားပြီးတော့ဓာတ်ပုံရိုက်ခဲ့ကြပါတယ်။ကာကွယ်ရေးဝန်ကြီးအက်စပါရောပူးရဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌမောက်မင်လီရောသမ္မတဘာလုပ်မယ်ဆိုတာကိုမသိခဲ့ပဲအဲ့ဒီပန်းချံမှာနေရာယူထားတဲ့အမျိုးသားအရန်တပ်ဖွဲ့တွေကိုကျေးဇူးတင်ကြောင်းပြောဖို့ပဲသဘောတူခဲ့တာဖြစ်တယ်လို့ပန်ဒဂွန်တာဝန်ရှိသူတွေကပြောပါတယ်။ကာကွယ်ဝင်ကြီးမောက်အက်စပါကတော့ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့စစ်မြေပြင်မှာအသာစီးယူထားတဲ့လူမျိုးယူဖို့လိုအပ်တယ်လို့ပြောခဲ့တဲ့အပေါ်မှာနောင်တရမိကြောင်ပြောလိုက်သလိုဗိုလ်ချုပ်ကြီးမင်လီကလည်းသမ္မတနဲ့အတူလက်ဖေးရဲ့ပန်းချံကိုလိုက်သွားဖို့ဆုံးဖြတ်ခဲ့တဲ့အတွက်သင်ခန်းစာရတယ်လို့ပြောပါတယ်
။ I should not have been there. My presence in that moment and in that environment created a perception of the military.
ကျွန်တော်အဲဒီကိုမသွားခဲ့တဲ့ပါဘူး။အဲ့ဒီအချိန်အဲ့ဒီအချိန်တွေမှာကျွန်တော်ရှိနေတဲ့အတွက်ပြည်တွင်းနိုင်ငံရေးမှာစစ်တပ်ပါဝင်ပတ်သက်နေတယ်ဆိုတဲ့အမြင်တွေကိုဖြစ်စေခဲ့ပါတယ
်။အမေရိကန်စစ်တပ်နိုင်ငံရေးမှာပါဝင်ပတ်သက်ခြင်းမရှိတာကအစင်းလာတစ်ခုအဖြစ်သာမဟုတ်ပဲစစ်တပ်မှာစစ်သားတိုင်းလုပ်ရတဲ့ကျန်းသက်စာကျင်းဆိုရတဲ့တစ္ဆာအဓိဋ္ဌာန်ဖြစ်ပါတယ်။အမေရိကန်တပ်တွေအနေနဲ့ဘယ်သမ္မတကိုမှကာကွယ်ထောက်ခံဖို့ကျန်းသက်စာကျင်းဆိုခဲ့တာမဟုတ်ပဲဖွဲ့စည်းပုံကိုကာကွယ်ဖို့အတွက်ကျန်းသက်စာကျင်းဆိုတာဖြစ်တယ်လို့ဒီမိုကရေစီကာကွယ်စောင့်ရှောက်ရေးဖောင်ဒေးရှင်းက Bradley Bowman ကလည်းပြောပါတယ်။သမ္မတထရမ့်ဟာဒီအချက်ကိုမကြာခဏဆိုသလိုလစ်လီရှူတာဒါမှမဟုတ်မေ့နေတတ်ပြီးဒီပေါ်မှာစိုးရိမ်မိတယ်လို့လည်းကာကွယ်ရေးဝန်ကြီးဟောင်းဝီလျံကိုဟန်အပါအဝင်အစိုးရထိပ်တန်းတာဝန်ရှိသူဟောင်းတွေကပြောပါတယ
် The president has been really accumulating a sense of ownership about the government
where he ဟာစိုးရိမ်နေပတ်သက်ပြီးငါပိုင်နေဆိုတဲ့သဘောမျိုးလေးမှန်ချေဖြစ်လာတာဒါကငါစစ်တပ်ငါဘုံချုပ်ငါတရားသူကြီးဆိုတာငါပိုင်နေဆိုတာမျိုးဖြစ်လာတယ်ပါ
အမေရိကန်သမားရွေးကောက်ပွဲကျင်းပမှု၅လလောက်ပဲလိုတော့တဲ့အချိန်မှာပြည်တွင်းကိစ္စရပ်တွေမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်ပြီးအခုလိုအခြေတင်ဆွေးနွေးမှုတွေနောက်ထပ်ပေါ်ပေါက်လာမှာကိုလည်းတချို့တွေကစိုးရိမ်နေကြပါတယ်။သမားကသူ့ရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအတွက်စစ်တပ်ကိုအသုံးချဖို့ကြိုးစားလာနိုင်တာကြောင့်အမေရိကန်စစ်တပ်ဟာကြီးမားတဲ့စမ်းသပ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့မိမိလုံခြုံရေးဝန်ကြီးဟောင်းဂျေးဂျွန်ဆန်ကလည်းပြောလိုက်ပါတယ်ခင်ဗျာ
။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကိုကာကွယ်နိုင်ဖို့ဒီနိုင်ငံမှာလူတွေတက်နိုင်တဲ့မြတ်နေအိမ်မှာပဲနေကြဖို့တိုက်တွန်းထားခြင်းလန်ဒန်မြို့လေကောင်မှာလူမဲတွေပေါ်ဆန္ဒတဲ့ဆန္ဒပြပွဲတွေနဲ့သူတို့နဲ့ဆန့်ကျင်ဘက်လက်ရဇွန်ဝါဒီဆန္ဒပြသူတွေကြားထိတ်တိုက်ဖြစ်မဲ့အရေးကိုရဲတွေကတားဆီးခဲ့တဲ့အကြောင်းကိုတင်ပြခြင်းပါတယ်အမေရိကန်ပြည်ထောင်စုကစလိုက်တဲ့ပ BLM လူမျိုးတွေရဲ့အသက်ကလည်းရေးပါတယ်ဆိုတဲ့လှုပ်ရှားမှုကြီးဟာကမ္ဘာကိုပြန်သွားပြီးပြီးခဲ့တဲ့သတင်းပတ်တွေနဲ့လန်ဒန်မြို့မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။အဲ့ဒီ BLM ဆန္ဒပြပွဲတွေအတွင်းရှေးဟောင်းသမိုင်းအမွေနှစ်တွေကိုပါဖျက်ဆီးလာခြင်းမှာလက်ရစွန်းတွေဘက်ကလည်းတံပြန်တဲ့ဆန္ဒပြပွဲတွေစနေနေ့မှာဖြစ်လာရကြောင်းဗီတနင်္ဂန်လီးစ်မြို့မှာနေတဲ့မြန်မာဆရာဝန်ဒေါက်တာတက်ကူကူကရှင်းပြပါတယ်
။ဒီတိုင်းပြည်မှာရှိတဲ့သူအင်္ဂလိပ်လူမျိုးတွေထုတ်မြောက်ထားရတယ်ပေါ့နော်။ပုဂ္ဂိုလ်ကြီးရဲ့ရုပ်ထုတွေကိုလိုက်ပြီးချက်လို့ချက်စီရန်ကားစွာလုပ်ပါတယ်ဥပမာပြောရင်ပေါ့နော်ဒုတိယကမ္ဘာစစ်မှာအနိုင်တိုက်နိုင်တဲ့ဝင်းစတန်ချာချယ်တကယ်ပုဂ္ဂိုလ်ကြီးရဲ့ရုပ်ထုအားစချက်လို့ချက်စီလုပ်တာတွေတွေ့ရတဲ့အခါမှာသူတို့တိုင်းပြည်လာနေလူတွေကသူတို့ racist ပြန်လုပ်တာသူတို့ပြန်ကြောက်တယ်အဲ့ဒီကိစ္စတွေကြောင့်ဖြစ်တာပါအဲ့ဒီအခါမှာတော့အစွန်နှစ်ဖက်ဖြစ်သွားတဲ့သဘောပေါ့နော်အဲ့တော့အရန်စိတ်ထက်ပြင်းထန်တဲ့လူတွေကတလမ်းပေါ်ထွက်လာပြီးဆန္ဒပြတယ်ပေါ့အဲ့ဒါကိုအချို့ကလည်းလက်ရစွန်းနေလို့ပြောကြပါတယ်ကျွန်တော်တို့ဆိုတာလေဘုရားဟောတဲ့မြစ်စိမဗရိဗရာအဲ့ဒါနေတဲ့လူတွေဖြစ်တဲ့အတွက်နှစ်ဖက်စလုံးမထောက်ခံပါဘူ
းဒီနိုင်ငံဟာလက်ရှိကိုဗစ် NDA ကျန်းမာရေးအရေးပေါ်ကာလနဲ့ရင်ဆိုင်နေရတာမို့ပြည်သူတွေဒီဆန္ဒပြပွဲမှာမပါဝင်ကြဖို့ဗြိတိန်ပြည်ထရေးဝန်ကြီးPretty Patea le tai twon ba le
I would urge everybody else not to protest not to participate in these mass gatherings it's a threat to public health
လူတိုင်းကိုကျွန်မအနေနဲ့တိုက်တွန်းညင်လာကဒီလိုလူစုလူဝေးနဲ့ဆန္ဒပြပွဲတွေမှာမပါဝင်ကြပါနဲ့ဒါဟာလူလူကျမ်းမာရေးကိုချိန်ချောက်နေုံသာမကလူနည်းစုတွေကဒီဆန္ဒပြပွဲကိုအသုံးချပြီးရန်ကားဖြည့်ဆည်းမှုတွေလှုပ်လာနိုင်ပါလေအဲ့ဒီအုပ်စုတွေဟာတရားဥပဒေစိုးမိုးရေးဆောင်ရွက်ချက်တွေနဲ့ရင်ဆိုင်ရမယ်ဆိုတာပြောရပီးသားဖြစ်ပါတယ်ဒါပေမဲ့ကျမတို့အဓိကသတိထားရမှာကဒီလိုလူစုလူဝေးလှုပ်တာဟာဥစေယောဂပြန်ပွားအောင်လှုပ်တာနဲ့အတူတူပဲဖြစ်တာကြောင့်ဒါကိုလက်ခံနိုင်စရာအကြောင်းမရှိပါဘူးဒီလိုမဖြစ်အောင်ကျမတို့ကာကွယ်ရမှာပါလို့ဝန်ကြီးကပြောသွားတာပါတန်တမျိုးမှနေတိုင်းနဲ့မြန်မာသမိုင်းပညာရှင်ဦးအောင်ခင်ကတော့နှစ်ဘက်စလုံးသောဆန္ဒပြသူတွေဟာအခုလိုကိုဗစ်ကပ်ရောဂါကာလအတွင်းစူပူလူစိတ်ကပုံများနေတယ်လို့သုံးသပ်ပါတယ်
။လက်ဝဲစွန်းကတော့ဒီအမဲပေါ်ဗျာ။ဒါနိုင်ငံရေးအမှန်ကန်နဲ့ကျူးစာပြီးလှုပ်တော့ဟိုတစ်ဖက်ကလည်းပဲလက်ရလူကလည်းသူကသက်စစ်ဆိုင်ရေးဘာညာနဲ့ပြောတာလေဗျာ။ဟိုဒီနှစ်ခုပဋိပက္ခဖြစ်မှာဆိုလို့နန္ဒာမျိုးတော်ဝင်တို့ဘာလို့ဝင်ပြီးတော့လှုပ်တဲ့သဘောပေါ့။ဒါတော့သူတို့ကရန်ကားတဲ့ကောင်တွေသူတို့ကဒီနိုင်ငံရဲ့ရွေချက်တွေပါပြီးယုံကြည်ချက်တွေရှိတာမဟုတ်ဘူးဗျာ
ဆန္ဒပြပွဲတွေဟာလန်ဒန်မြို့လေကောင်လွှတ်တော်အဆောက်အုံနားတဝိုက်ဗြိတိန်ဘီယင်မာကြီးနန်းတော်ရှိရနယ်လဲမဝေးတဲ့အရက်မှာဖြစ်ပေါ်ခဲ့ပြီးလက်အစွန်ပါဒီဆန္ဒပြသူတွေကို BLM ဆန္ဒပြသူတွေနဲ့ထိတ်တိုက်မဖြစ်ရအောင်ရဲတွေကတားဆီးခဲ့ရကရုံရင်းစံကမှုတွေဖြစ်ပေါ်ခဲ့တယ်လို့မြို့ကန်ကြီးကပြောပါတယ်ခင်ဗျာ
ကျမကစုမမရှင်ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းလို့တင်စားခေါ်ကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကဒုက္ခသည်တွေရဲ့မရေရာတဲ့အနာဂတ်နဲ့မတည်ကြသေးတဲ့အိမ်အပြန်လမ်းတွေအကြောင်းကိုပြောပြပေးကြပါတယ်။လူငယ်တဲ့2018ခုနှစ်ရခိုင်မှာဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးသွင်ဆောင်အကြမ်းဖက်ပြစ်ခါတွေရဲ့နောက်ပိုင်းစစ်တပ်နဲ့နေသားစောက်တပ်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာမွတ်စလင်9သိန်းကျော်ဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတာပါ။3နှစ်ကျော်ရှိလာပြီဖြစ်ပေမဲ့လို့နေရရင်ပြန်ဖို့ကမရေရာအနာဂတ်ကလည်းမသိမချာဖြစ်နေစေပါလူမမဲကလေးငယ်လေးတွေနဲ့လူငယ်လေးတွေရဲ့အနာဂတ်မျှော်လင့်ချက်တွေမှေးမိန်နေစေပါလို့ပြောလာသူကတော့ရခိုင်ပြည်နယ်မြောက်ပိုင်းတမန်သာကြီးရွာအုပ်စုအထက်တန်းကျောင်းမှာစေတနာဝင်တဲ့ကျောင်းဆရာလုပ်ခဲ့သူကိုကမေးပါ
ကလေးတွေဘဝကနောင်လာနောင်သားတွေဘဝတွေဆက်စစ်ဆုံးရှုံးသွားမှာဆိုလို့အာကန်ဒေတာကြီးပရာဟိတာတိုင်းဝိုင်းနဲ့ပညာရေးကွန်ရက်ဆိုပြီးတော့ကျောင်းဆရာဆရာမတွေကတော့အယောက်9လကျော်ကျော်လို့ရှိတယ်စာပင်ဖို့နေရာမရှိလို့တင်ရင်အခန့်တကန့်တဲမှာကျောင်းသားတွေကိုရှုပြီးတော့မမကာရီကွန်စစ်စတမ်နဲ့စာပင်ပေးတာရှိတယ
်ဒုက္ခသည်စခန်းတွေမှာအခုချိန်ထိယာယီရွက်ဖြင့်တဲလီတွေနောက်ကုလကနေဆောက်လုပ်ပေးထားတယ်โอเคအပေါ်ရတဲ့အင်္ဂလိပ်တွေထဲမှာကလေးငယ်လေးတွေကိုဝင်ဆောင်မိခင်တွေတက်ကြီးရွယ်အိုအဖိုးဖွားတွေနဲ့ညာမကျန်းဖြစ်သူတွေဟာစုပြုံပြုတ်သိမ့်နေကြရပြီးလေဝင်လေထွက်ကလည်းမကောင်းတဲ့အပြင်တကူရေးစဲမာရေးအတွက်ကမိုးလီပြင်းတဲ့ရာသီဥတုထံခံနိုင်မှုပါစက်ခိုင်တဲ့အိမ်တွေမဟုတ်ပါဘူးလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ဘလုခါလေးဒုက္ခသည်စခန်းအမှတ်9မှာခိုးလုံနေထိုင်တဲ့ဦစလန်ကတော့ရခိုင်ပြည်နယ်မောင်နှံစာတီဖြစ်ပြီးတော့သူတို့မိဘဘိုးဘွားဆင်ဆက်လေယာလုံငန်းတွေလုတ်ကင်ခဲ့တာပါနေရက်ကိုလည်းပြန်မို့မဖြစ်နိုင်ပြင်ပကိုလည်းထွက်ခွင့်ပိတ်ပင်ထားတဲ့ဒီရိုဟီဂျာဒုက္ခသည်အများစုရဲ့နေဆာတူဝလုပ်ငန်းတွေကိုဦစလန်ကပြောပြပါတယ
်ငွေချက်ရှိတဲ့လူတွေကဈေးရောင်းကြတယ်စတဲ့ပညာတဲ့ဆိုရင်အလောက်သမကလဲဩကာအဖွဲ့အစည်း NGO တဲ့မှာသူတို့ကအလုံငွေရောက်လောက်ကင်ကြတာကိုရှိပါတယ်။ကြားပင်းအလုပ်တွေအတင်းမှာတလကောင်စကားအတွင်းမှာတလကောင်သူတို့ကလောက်ကင်နေကြတာရှိပါတယ်။
ဆရာတော်အရေကလေးတွေဆိုရင်ဒီမြန်မာစာသင်ကျောင်းတွေနောက်အင်္ဂလိပ်စာသင်ကျောင်းတွေဘာသာရေးအရေဒီစာသင်ကျောင်းမှာပညာသင်ရရရှိပါတယ်ခင်ဗျာနောက်ကလေးငယ်တွေဆိုရင်သူတို့ကမူလတရားသင်ကျောင်းကိုတက်ကြတာရှိတယ်စခန်းလေးကဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့
အူးမိုဟစ်ဦးလာကတော့2019ခုနှစ်တုန်းကအမေရိကန်ပြည်အောင်စုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံခဲ့ပြီးရိုဟင်ဂျာအရေးကိုတင်ပြနိုင်ခဲ့သူပါဒုက္ခသည်စခန်းတွေကအထူးသဖြင့်လူငယ်တွေအနာဂတ်မဲ့နေတဲ့အရေးစိုးရိမ်နေပြီးတော့သူဖြစ်စေခြင်းနဲ့ဆန္ဒပြပြပါတယ်ကွန်မြူနီရှင်းနေပြီဘာမှလည်းရှင်နေတိုးတက်လာမှာမရှိဘူးကျွန်တော်ကလူတွေသူတို့ဘဝတော့ပြည့်စင်နေတာကျွန်တော်တ ကိုစောင့်ဆိုင်နေတာပါ
လူခွေချိုးပေါက်ခံရမှုတွေကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မိသားစုဝင်ကယကန်ရှင်တွေကိုဥစ္စလန်တို့လိုရိုဟင်ဂျာရဲ့လှုပ်ရှားသူတွေဥဆောင်ပြီးတော့ဒုက္ခသည်စခန်းပေါင်းစုံကိုတွားရောက်ပြီးတော့တွေ့ဆုံမေးမြန်းမှတ်တမ်းသက်သေတွေပြုစုပြီးဆောင်ရွက်ပေးခဲ့တယ်လို့ပြောပါတယ
်ဘုရားမြတ်တော်မူရရှိရတဲ့ကျွန်တော်ကနိုင်ငံတကာဖွဲ့စည်းလာတိုင်းကိုကျုလွန်ခံရတဲ့ခန်းတိုင်းကိုကျွန်တော်ကဝင်စင်းပြီးတော့တောက်တာကိုကျွန်တော်ဆူဆီးပြီးတော့ကြီးကြဖြစ်ပါတယ်ခင်ဗျာအဲနိနာဆုံးကြုံခံရတဲ့လူတွေနောက်တကယ်ခံရတဲ့မိသားစုတွေအပေါ်မှာဘုရားမြတ်တော်မူရရှိစေဖို့အတွက်မမဆရာဘက်ကလည်းမင်္ဂန်တော်လင်းကျော်အနည်းရစ်တဲ့ဘက်ပါလို့ကျွန်တော်ကထောက်ဆိုကြည့်ပါတယ်ခင်ဗျာ
view in မြန်မာပိုင်းကနေဆက်သွယ်မေးမြန်းခဲ့တဲ့ဒုက္ခသည်တွေကတော့မိမိတို့ဘိုးဘွားဆင်ဆက်နေထိုင်ရှင်တိုင်းခဲ့တဲ့ရခိုင်ပြည်နယ်နေရရင်းကိုပဲပြန်လို့ကြပြီးတော့တကယ်လို့များဖြစ်နိုင်မယ်ဆိုရင်တော့ဒီကနေ့ပြန်ပြီးတော့မနေ့ပြန်ရခိုင်မှာထမင်းလက်ဆုံစားခြင်းနဲ့စိတ်ရှိပါတယ်လို့ပြောပါတယ
်ပြန်ချင်တာပဲဒါမှကျွန်တော်တို့မှလူရှင်ကြခွားရဲကိုဆုံရှုံသွားတာကြောင့်ကျွန်တော်မသွားနိုင်တာမြန်မာဆိုရာကဖေးလိုက်ရင်ကျွန်တော်တို့ဒီနေ့ပြည်မနေ့ပြန်အဲ့ဒီမှာသွားပြီးတော့ထမင်းတော့စားခြင်းနဲ့လူတွေအများကြီးပါ
ဒါကတော့ကုတုဘလောက်ဒုက္ခတဲ့စခန်းကကိုကမေးပါဘောင်းလူခါလေးဒုက္ခတဲ့စခန်းကဥစ္စလန်ကတော့
ကိုနိုင်ရလွဲပြီးတော့တခြားနိုင်ရကိုကျွန်တော်ကသွားဖို့စိတ်စင်တာတော့မရှိပါဘူးခင်ဗျမူလရရှိခဲ့တဲ့နိုင်ငံသားအခွင့်အရေးနဲ့လူအခွင့်အရေးအပြေဝါနဲ့နိုင်ငံကြီးကျန်နိုင်ရကိုပဲအဓိကအလေးထားပါတယ်ခင်ဗ
ျရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့ဒီသိမ့်ချီတဲ့ဒုက္ခတွေတွေနေရရင်ပြန်လာနိုင်ရင်ကုလသမဂ္ဂဘင်္ဂလားဒေ့ဆိုရတို့နဲ့ပူးပေါင်းလက်တွဲလှုပ်ဆောင်နေပါတယ်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ကျွန်မစုမွန်ကသူစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာကိုတင်ဆက်ပေးနေတဲ့ဒုအတပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heritage တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးအေးအောင်ပါ။ဒီဘက်မှာတော့ပြည်နယ်ပြည်မှာလူ့ခွင့်ရေးချိုးဖောက်ခံရတဲ့ရေလုံတာတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုယ်နည
်းနည်းတော့ကြောက်လန့်တော့ရရနဲ့ရတာပဲလေ။အဲ့လိုမှမလို့ရင်ကျွန်တော်ကဒီလောက်အုပ်ချုပ်လို့မရဘူး။
သူရဲ့ကြောက်ဖောက်လုပ်တာတွေကိုရိုင်းနှင်းမိတာမျိုးရှိရလို့ပြောခဲ့တဲ့ AOD တိုင်းကကြောက်ဖောက်တစ်ခုရဲ့ဖောင်ဝင်ပြီးဖြစ်ပါတယ်။ဒီဆောင်မကို Moon News Agency ကဒရင်သားဝန်ဆောင်မှုကဆက်လက်တင်ဆက်ပေးသွားမှာပါ။အ
ေးဇနေ့ဆိုလေးတဲ့ဇနေ့တော့တအိုးက
ရေလုတ်တာတွေဟာဝန်ရဲ့အတွက်ပင်လယ်ပြင်မှာလက်နဲ့ချီပြီးအလုပ်လုပ်ကြရပါတယ်။အမည်မဖော်လို့တဲ့ရေလုတ်တာတူကတော့ပင်လယ်ပြင်ကြားဖောင်ရေလုတ်တာတွေဟာလူခွင့်ရေချိုးပေါက်ခံရတာတွေကိုမျက်မြင်ကိုတွေ့ကြုံခဲ့ဖူးတယ်လို့ပြောပါတယ်။အဲ
့ဒါကလည်းကျင်းပြီးရေဆိုနောက်တော့ပင်လယ်ထဲမှာနည်းနည်းစုစုလုတ်တာတွေဒီလိုဖြစ်နေဖြစ်တာတွေအဲ့ဒါမျိုးကြည့်ရအောင်နော်ကျွန်တော်တို့တော့ကျင်းတယ်အဲ့ဒါနဲ့ကကြည့်ရမှာပါလို့ဒီကနေ့တော့ရမယ်ပြောခင်းတွေ့ကြလို့မလို့ကြည့်ရဘူးတောင်းသားလေးကျင်းတဲ့ကလေးဆင်းလာတယ်ဒီလိုကြည့်တော့တကယ်တို့လုတ်တတ်တယ်လို့ကောင်းမှန်ခံရနေဆိုင်တော့
သတင်းမီဒီယာတွေမှာလည်းမွန်ပြည်နယ်ရေပိုင်နက်ထဲကိုရောက်ရှိလာတဲ့အယောက်ဒီကြားဖောင်တွေကလူကုန်ကူးခံရတဲ့လူတွေရဲ့အကြောင်းနဲ့လူခွင့်ရေချိုးဖောက်ခံရတဲ့အကြောင်းတွေကိုမကြာခဏကြားမြင်နေရပါတယ်။ဒါပေမဲ့ဒီလိုကြုံလာရတိုင်းလုံလောက်တဲ့ဥပဒေအကာအကွယ်တော့မရကြပါဘူး။မွန်ပြည်နယ်ကပင်လယ်ပြင်ငါးဖမ်းလုပ်ငန်းကိုပြည်နယ်ငါးဦးစီးဌာနနဲ့မွန်ပြည်နယ်ရဲတပ်ဖွဲ့တို့ကပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လောက်ကတွားရောက်စစ်ဆေးခဲ့ပါတယ်။အဲ့လိုစစ်ဆေးရမှာဦးစိုးမင်းကမွန်ပြည်နယ်ငါးလုပ်ငန်းဦးစီးဌာနရဲ့ဒုပြည်နယ်မှုအဖြစ်လိုက်ပါခဲ့ပါတယ်။အခုချိန်မှာတော့ပင်စင်စားဖြစ်သွားပြီဖြစ်တဲ့သူကသူ့အနေနဲ့ကတော့ပင်လယ်ပြင်ကကြားဖောင်လုပ်ငန်းတွေစီကိုစစ်ဆေးရေးတွားခဲ့တော့က
အခုသွားရောက်တဲ့အခါမှာတွေးရှိချက်ကတော့အလွန်အချိန်ဆူဆူဝဝတွေးရတယ်။ဒါဖြစ်လို့ဆိုကျွန်တော်ငါးလုံငန်းဦးစီးဌာနကနေသတ်မှတ်ပြီးတဲ့ license မပါတာရယ်။အဲလေရေလုံသားတွေမှာလည်းရေလုံတော့ကမပါတာရယ်အများဆုံးတွေးရတယ
်။ဆောရဆောရ
မုံမြင်တဲ့ရေပိုင်နဲ့ထဲမှာလောက်ကင်ဖို့လုပ်ငန်းရှင်တို့ကိုကြားခံစစ်ခံဟောင်းနဲ့အယောက်30ကိုခွင့်ပြုထားပါတယ်။ဒါပေမဲ့ကွင်းစင်းစစ်ဆေးတဲ့အခါမှာလုပ်ငန်းရှင်တို့ကိုဖောင်90ကနေ100လောက်အထိလောက်ကင်နေတာကိုတွေ့ရကစုစုပေါင်းကံဝေးကြားဖောင်1123လုံးအထိမုံရေပိုင်နဲ့ထဲမှာတွေ့ရှိခဲ့ရပါတယ်။အိမ်မှာရှိတဲ့ကြားဖောင်အလုပ်သမားတွေကနှိမ့်ဆက်ခံရတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဖောင်ဥစည်းဥခင်ဆိုတာတော့
ဒီကြိုးတွေရဲရိုက်တာတို့နှက်တာတို့နော်ဟိုဖောင်းသမင်းဝေါ့မကြွေးတာတို့ရေတောင်ဝေါ့မတိုက်တာတို့လိုင်းဝေါ့မှာဟူတင်ထားတာရှိတယ်အခုလက်တိလည်းလိုင်းဝေါ့မှာရှိတော့မထင်းချောင်းအောင်ကျွန်တော်ရိုက်တယ်နှက်တယ်ဆိုမရိုက်တယ်ကျွန်တော်မရိုက်ဘူးမဟုတ်ဘူးဒါပေမဲ့ကျွန်တော်အဲ့ဒီမရိုက်တော့လည်းမရဘူးကြီးရိုက်တယ်ဆိုတာလည်းလူတောင်းအောင်ရိုက်တာတော့မဟုတ်ဘူးဆုံးမကိုတန်းသမီးတော်ကိုရိုက်ဆုံးမကြီးကမတော်တာလို့လို့ရှိရင်ဒါလည်းကိုယ်ကသူတို့အဆင်ပြေအောင်ကိုယ်အနေနဲ့ကကြောက်လန့်တော့ရိုက်ရနှက်ရတာပဲကြီးအဲ့လိုမှမလို့ရင်ကျွန်တော်ကဒီလောက်အုပ်ချုပ်လို့မရဘူး
ကြပောင်လုတ်သားတွေကတော့ဖောင်ဦးစီးနဲ့တက်တနာဖြစ်တဲ့အပြင်လုပ်ငန်းရှင်တွေရဲ့သဘောကိုယ်တာတစ်ဖက်သက်စာချုပ်ချုပ်ဆိုထားတဲ့အတွက်ကြောင့်တက်တနာတစ်ဆုံတရာဖြစ်လာခဲ့မယ်ဆိုလို့ရှိရင်အရှုံးဘက်ကပဲဖြစ်ဖို့များနေတာပ
ါကျွန်တော်တို့ကတော့မကြုံဘူးဒါပေမဲ့လူ့သမားများများမတော်လေးကြုံဘူးအဲ့ဒီစကားကြီးကြုံရတယ်ဆိုနောက်တော့စင်နေတဲ့မှာနည်းနည်းချင်းချင်းလုတ်တာပဲဒါလို့ဖြစ်တယ်လို့ဖြစ်တာပဲအဲ့ဒီအခုရောနော်ဒီမျိုးတော့မဟုတ်ဘူး။အော်ဒီမနမောင်ကစာအုပ်ချုပ်မှဆိုလို့ရှိရင်ဒီကစာအုပ်ချုပ်မှဆိုလို့ရှိရင်သူကသူ့လိုရချက်ကိုအကန့်ချုပ်ရတယ်။ကျွန်တော်တို့ကလည်းကျွန်တော်တို့ကလူ့သမားလူ့ရချက်ကိုဒါကသူ့နောက်ကနေအကြောင်းပြတဲ့ခါကျတော့ကျွန်တော်တို့ဆောက်ခံနေတဲ့ကျွန်တော်ရှင်းတယ်။ဒီလိုတူဆောင်တယ်။ဒီလိုတူပြောထားတဲ့အတိုင်းရှင်းတယ်လို့ကျွန်တော်ပြောထားတယ
်။အဲ့လိုဖြစ်လာတယ်ဆိုရင်အတိုင်းအတာတစ်ခုထိရေလောက်သားတွေရဲ့အခွင့်အရေးကိုရေလောက်သားကတ်တွေကလိုအပ်နေတယ်ဆိုတော့ကိုအများစုကမသိကြပါဘူး။ငါးလုံးငန်းဦးစီးဌာနကရေလောက်သားဖြစ်ကြောင်းတက်သိခံတဲ့ရေလောက်သားကတ်ကိုထုတ်လုပ်ပေးတာဖြစ်ပါတယ်။ဒီကတ်ကိုပင်လယ်ပြင်ထွက်တဲ့အချိန်မှလည်းယူဆောင်သွားဖို့လိုအပ်ပါတယ်။လက်တွဲမှာတော့ကြားဖောင်မှာအလုပ်လုပ်ကင်ဖို့ပွဲစားကနေတစ်စိတ်ချိတ်ဆက်လုပ်ကင်ကြတယ်လို့ကိုယ်တိုင်ချိတ်ဆက်ပြီးတော့အလုပ်ဝင်ကြတယ်လို့လည်းရှိပါတယ်။ပင်နီးနဲ့ပဲအလုပ်ဝင်ဝင်ရေလောက်သားအများစုကအလုပ်ရှင်နဲ့လောက်ကင်တဲ့အချိန်ကာလအတွင်းစာချုပ်တာရှိပြီးအလုပ်သမားအထောက်အထားဖြစ်တဲ့ရေလောက်သားကလောက်ရကောင်းမှလည်းမသိကြပါဘူး။မုံပြင်းနယ်ငါးလုပ်ငန်းဦးစီးဌာနဒုဖြစ်နေမှုအမြိုင်ဦးစိုးမင်းက
ပြင်လိုက်တဲ့မှာရေလောက်သားပေါင်းကျွန်တော်တို့အခုမြောက်များစွာတွေ့တာတွေ့တဲ့အခါမှာသူတို့ရဲ့ဟလာရေလောက်သားကမရှိတော့သူတို့ရဲ့အာမခံမရှိဘူးလို့တော့ကျွန်တော်တို့ကတော့မြင်တယ်ဘာလို့မြင်တော့ဆိုတော့ရေလောက်သားကရှိရင်သူစနစ်တကျရှိမယ်ဟလာအဲစီမင်းစီကနေလောက်တာကင်တာတွေတာရှိလာမယ်ရှိရင်ဒါတို့အဆင်ပြေမယ်ဒီလောက်တာကမရှိတဲ့ကြောင့်တို့ပုံမှာလောအားကဒါတို့လုံငန်းရှင်ပုံမှာပဲဥတည်ပါတယ
်မုန်ကင်းရဲ့အစိုးရအဖွဲ့ဝင်စိုက်ပျိုးမှုရင်းရဲ့ဆက်သွယ်ရေးဝန်ကြီးဌာနဦးထွန်းထေးနဲ့တွေ့ဆုံပြီးမုန်ကင်းရဲ့အတွင်းမှာဖြစ်နေတဲ့ကြားဖောင်ကိစ္စကိုပြောဆိုကြည့်တဲ့အခါမှာတော့
မကြီးနဲ့ရက်ဒီရာဖတ်လောက်ခွက်ထဲမှာပါနော်ကျွန်တော်တို့ရာဖတ်လောက်ခွက်ကမကြီးနဲ့တော့မှအားလုံး16ခွက်လောက်ရှိတာပါအခုကျတော့၄ခွက်လောက်ထဲမှာပါကျွန်တော်တို့အရာဒီတိုင်းကအများစုပါဝင်တဲ့ဒီကြားပေါက်နေတာကျွန်တော်တို့နယ်ပယ်ကိုကြော်ပြီးတော့အတော်လေးဟိုအများကြီးပေါ့နော်ဝင်ရောက်လောက်ကန်ဆောင်ရွက်နေတာသိရတာပေါ့ဆောင်နေစီရဲ့လောက်သားတွေကဒီတရားဝင်မှတ်တမ်းမှတ်ရနေမရှိပဲနဲ့ဟောက်သားတွေမရှိပဲနဲ့တို့ဆောင်ရွက်နေရတဲ့နေသားတွေကဘလောက်ရှိတော့အချင်းတွေရှင်ရိုးတွေလည်းရှင်းနေတယ်ဆိုတာဒါကြီးချက်ပါဟောက်ထုတ်နေတာ
ကျွေးတော်လာတဲ့ကြားဖောင်တွေအပြင်မုန်ကင်းနယ်တွင်းကခွေးပြုတ်ထားတဲ့ကြားဖောင်တွေမှာလည်းစီကံမလိုက်နာတာတွေရှိနေပါတယ်အငိမ့်စားသူပြင်းနေမှုဦးစိုးမင်းကတော့စီကံမလိုက်နာတဲ့လုပ်ငန်းအရေးတွတ်တွေကိုမှတ်မှတ်သားသားရှိနေပါတယ်
နောက်ပြီးတော့ကျွန်တော်တို့ဒီလိုတွေ့ရှိတဲ့ကြာကျွန်တော်တို့မွန်ပြည်နယ်ငါးလုပ်ငန်းမှာလည်းဒီလိုအမျိုးတွေရှိကောင်းရှိနိုင်တယ်။အဲဒါကျွန်တော်တို့မှာလည်းငါးကြာတမင်22ဦးလုပ်ငန်းရှင်22ဦးရှိပါတယ်။တတ်မှတ်ထားတဲ့ line စင်းနဲ့တော့သူတို့အတိအကျမလို့ကြော်လုံပြီးတော့ဖမ်းနေတယ်။အလွန်ကြီးကြော်လုံဖမ်းထားတဲ့အားမျိုးပဲကျွန်တော်တို့တွေ့ရှိရမှာဖြစ်ပါတယ်။အဲဒါကျွန်တော်မွန်ပြည်နယ်မှာလည်းဒါတွေရှိနိုင်တယ်။ရှိနိုင်ရင်ကျွန်တော်တို့ကဒါကိုထုတ်ပြန်စီညွှန်ကြားခြင်းနဲ့ပေါ့လေစီမံစည်းကမ်းနဲ့လုပ်ငန်းနဲ့ညွှန်ကြားခြင်းနဲ့တိုင် line စင်းနဲ့လိုက်နာဖို့ကျွန်တော်တို့ကသူတို့ကျိုးစောသွားမယ်ထုတ်ပြန်သွားမယ်ပြီးရင်စီစစ်သွားမယ်ပြီးရင်အရေးယူသွားမယ်မတိုင်းတာဘူးဆိုရင်ပေါ့နော် ဒါလေးတော့ကျွန်တော်တို့မွန်ပြည်နယ်ငါးပန်းကြာတမင်22ဦးရှိပဲဒီပေါ်မှာကျွန်တော်တို့ခုနကပြောရေလူသားတွေဟာကျွန်တော်တို့အခုတွေ့ကြုံရခဲ့ပြီတစ်ဖောင်မှာ3ယောက်သူတို့ဟာ10ဖောင်ချင်း3ချီလီ24ယောက်ပဲရှိရမယ်အခုတော့ကျွန်တော်တို့လူပေါင်းနဲ့50ကျော်60ကျော်လေးတွေ့ခဲ့တယ်
လက်ရှိအချိန်မှာတော့ငါးသားပေါက်တဲ့ရာသီအချိန်ဖြစ်တဲ့အတွက်ကြောင့်ဇွန်လ10ရက်နေ့ကနေစပြီးတော့ဩဂုတ်လ31ရက်နေ့အထိကတော့ပြည်တွင်းပြည်ပကံဝေးငါးဖမ်းရည်ရင်တွေအလုံးငါးမဖမ်းရကာလအဖြစ်ငါးလုပ်ငန်းဦးစီးဌာနကတတ်မှတ်ထားပါတယ်။ကြားပေါင်လုပ်ငန်းတွေကလည်းဧပြီလကလေးကရပ်နားထားကြပါတယ်။လုပ်ငန်းပြန်စချိန်မှာတော့ဝန်ကြီးအတွက်မဖြစ်မနေကြားပေါင်တွေစီကိုပြန်လာကြရအောင်ပါပါ။ညှတာမှုကိုလိုလားတဲ့ကြားပေါင်လုပ်သမားတဦးကတော့
အဲ့ဒါသူကပုဂ္ဂိုလ်ကိုယ်ကျွန်တော်တို့ကွာခုလောသမားကလောသမားကနာကျွန်တော်တို့ကကျွန်တော်တို့ကတောင်းကြည့်လို့ပြီးတို့ရတို့ကတောင်းကြည့်ပြီးရှင်းပြီးဒါဆိုကျွန်တော်တို့ဘာမှပြောကြအောင်လို့ကျွန်တော်လည်းမရှိလို့လို့ဒါတို့လည်းပတ်စံနေနေပြီးလို့ဒါအဲ့လိုဖြစ်နေတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆုံးရကြရလို့ကြည်နမ်းမယ်လို့ဒုသက်အဖွဲ့သားတွေကမျှတင်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Moon News Agency ကသတင်းတော်ဝန်ဆောင်မဒို့တန်မှာ AR ဇာနီနဲ့ထိုင်ရင်ချင်းချုပ်ဖြစ်ပါတယ်။ဒို့တန်ပတ်စဉ်တန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအဖြစ်ဒို့တန် Facebook စာမျက်နှာ SoundCloud YouTube and YouTube တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်လွှင့်တဲ့ Radio အစီအစဉ်မှာလည်းတနင်္လာနေ့9:00နဲ့10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00နဲ့9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆူဇလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပတ်မှုကူညီထားပြီး Frontier မြန်မာနဲ့ Commission Human Day တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအတန်စီစဉ်ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးစပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ8:00အချိန်နဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် VOE American Channel မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်အောင်လွင်ပါခင်ဗျာအခုတော့ COVID-19 အရေးပေါ်အခြေအနေအရထုတ်လွှင့်နေကြတဲ့ဒိုင်ရီလိုင်းစီစဉ်စာတင်ဆက်ပေးသွားမယ်စနေနေ့စနေကစီစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာဖြစ်နေတဲ့လက်နက်ကန်ပြပတ်တွေအဆုံးသတ်နိုင်မှုဘလို့နည်းလမ်းနေများရှိနိုင်မလဲဆိုတာကိုမြန်မာအရေးသုံးသပ်သူတွေဖြစ်ကြတဲ့ဦးမောင်မောင်ဆိုဒေါက်တာရင်မျိုးသိန်းတို့နဲ့စနေညစနေကစီစဉ်မှာတင်ဆက်ထားပါတယ်ခင်ဗျာမြန်မာပြည်ဒီနေ့ဆွေးနွေးကမှာတော့ဆက်စွနည်းတွေနဲ့ချီချမ်းမြေနေဖြစ်တဲ့ပြည်ရေးစင်ပြီးဘူးချိန်ထိအရှင်ကောင်းနေတဲ့မြန်မာနိုင်ငံမှာငင်းချင်းလန်းစဘလို့ရှာနိုင်မလဲဆိုတော့ဆွေးနွေးမှာပါပြည်နယ်ဆွေးနွေးဖို့တိုင်းရင်းသားရေးရကိစ္စတွေပါဝင်မြန်မာရေးကျွမ်းကျင်သူတွေဖြစ်ကြတဲ့ဦးမောင်မောင်ဆိုဒေါက်တာရင်မျိုးသိန်းတို့ကိုဖိတ်ခေါ်ထားပါရယ်ဟုတ်ကဲ့ပထမဆုံးတစ်ချက်အနေနဲ့ဆွေးနွေးစီချင်တာကတော့အခုလိုစင်ပြီးတွေအရှင်ကောင်းနေရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဆွေးနွေးစီချင်ပါတယ်ရခိုင်နဲ့ချင်းပြည်နယ်တွေမှာအေးနဲ့တက်မလို့ကြားတိုက်ပွဲတွေပြင်းထန်နေတာရှိပါတယ် KIA နဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်တာတွေရှိတယ်လို့ဟိုတလောလုံးကလည်း KNU နဲ့တိုက်ပွဲဖြစ်တာတွေလည်းရှိပါတယ်ဆိုတော့အဓိကအခုလိုစစ်ပြစ်နေရတဲ့လက်တလုံးအကြောင်းရင်းအနေနဲ့ဘာတွေများရှိနေလို့လဲဆရာဦးမောင်ဆိုပြီးဆွေးနွေးပေးပါခင်ဗျာ
လက်တလုံးအကြောင်းရင်းအနေနဲ့ပြောရရင်ဟောကျွန်တော်တို့ရခိုင်နဲ့ပလောဝပေါ့ဗျာချင်းပြည်နယ်ပလောဝမြို့မှာတိုက်ပွဲဖြစ်ပြဖြစ်ပွားနေတဲ့ပတ်သက်လို့ကတော့အေးနေနဲ့လေသူတို့အနေနဲ့သူတို့ရဲ့ဒီခိုင်သူလူရေးနဲ့ပတ်သက်ဆိုလည်းနိုင်ငံတိုက်ပွဲမှာရမယ်ဆိုစုကန်ထားပြီးတော့လည်းနိုင်ငံတိုက်နေချေတပ်ဖက်ကလည်းတမန်ဘက်ကလည်းဒီဝီသူတို့အနေနဲ့1980လောက်ကနေတော့ချူအောင်နေမြေဖြစ်သတ်မှတ်ထားတဲ့အေရီးယားမှာဘူးလိုလည်းနိုင်ငံပြည်ရှိတာကိုလက်မခံနိုင်တဲ့ပ က်ကနေပြင်းထန်ဆုံးပြန်တဲ့အချိန်မှာတိုက်ပွဲကပြင်းထန်ဖြစ်နေတာအဲ့တော့ဒါရီပြဿနာကိုဖြေရှင်းနိုင်မှာမရပါဘူးဒါအပြင်ကျွန်တော်တို့ NC ထုတ်ထားတဲ့ RCSS KU နဲ့တိုက်ပွဲဖြစ်နေတာလေဒီနောက်လက်မမထိုးရသေးတဲ့ PIA ပူကန်ပလောင်လုံးနဲ့ဒီလာစားမှာတိုက်ပွဲဖြစ်သွားနေတာကြီးကတော့ဒီနေမီပြဿနာနဲ့ပတ်သက်တဲ့ပြဿနာတွေမှာသရောတဲ့ပြဿနာဖြစ်နေတာဖြစ်သလိုကျွန်တော်တို့တက်နေရာချခိုင်းနဲ့ NC ထိုးထားတဲ့ဖိတ်နဲ့ပတ်သက်ပြီးတက်နေရာချခိုင်းနဲ့ပတ်သက်ပြီးတော့ဆီရှင်းသေးကိစ္စတွေရှိတယ်ကျွန်တော်တို့ KIA ပူကန်ပလောင်လုံးနဲ့ပတ်သက်လာရင်တော့ PNL လေးနဲ့ပတ်သက်လာရင်တော့ဖယ်လို့ပြမထိုးရသေးတဲ့ပြဿနာတွေရှိပါတယ်ဒီတော့အရမ်းမရှိပဖြစ်ရှင်းပဲနဲ့တော့ကျွန်တော်တို့ကဒီတိုက်ပွဲကြီးရက်တံပို့ပါတော့လို့မှမဟုတ်ပါဘူး
။ဟုတ်ကဲ့ဒေါက်တာရမျိုးသိမ့်မြင်ရောခင်ဗျာလက်တလောတိုက်ပွဲကြီးဖြစ်နေရတဲ့အကြောင်းရင်းတွေကဘာတွေရှိနေရလို့များနားလည်ထားတယ
်။အဲလက်တလောဖြစ်တဲ့တိုက်ပွဲကြီးကတော့ကျွန်တော်မြင်တာတော့အဖြစ်နဲ့တစ်ခါပေါ့လေဂျုံချီမှုနားလည်မှုနော်။ဥပမာဒီကျွန်တော်တို့ဒီအစိုးရတမတော်နဲ့ဒီတိုင်းသောတဲ့နိုင်ငံဖွဲ့စည်းရေးချားမှာနော်ဂျုံချီမှုနဲ့နားလည်မှုကိုအဲချက်ချက်ပြန့်ပြန့်တိစောက်ထားနိုင်တာမျိုးမတွေ့ရပါဘူး။အဲ့ဒီအတွက်ကြောင့်မလို့နော်ဒီတစ်ဖက်နဲ့တစ်ဖက်ဂျုံချီမှုကျိုးပြတ်တဲ့အချိန်မှာနော်ဒီသနက်ကင်ထားတဲ့အဖွဲ့နှစ်ဖွဲ့ချားမှာအချိန်ကြီးပြစ်တာခတ်တာကြီးမတိုက်ပွဲကြီးစစ်ပွဲကြီးဆိုတော့ဖြစ်နိုင်တဲ့အခြေအနေမျိုးရှိပါတယ်။အဲ့ဒီအခါကျတော့အဓိကကျွန်တော်တို့လက်ရှိအခြေအနေမှာအဓိကစိန်ခေါ်မှုဖြစ်နေတာကအစိုးရတမတော်နဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကြီးချမှာနော်ဂျုံချီမှုကိုနော်ဟိုခိုင်ခိုင်မာမာတိဆောက်နိုင်ဖို့လိုအပ်နေတယ်လို့အဲ့လိုသုံးသပ်ပါတယ်အဲ့ဒီလိုလိုအပ်မှုကြောင့်လည်းပဲလက်ရှိအချိန်မှာဟုတ်လားဒီ NCA စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအချို့နဲ့ရော NCA စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ရောအာတိုက်ပွဲတွေစစ်ပွဲတွေအာပြစ်ခတ်မှုတွေဟာဇက်တိုက်လိုလိုဖြစ်လာတာလို့အဲ့လိုသုံးသပ်ပါ
တယ်။တကယ်တော့မြောက်ပိုင်းမဟာမိတ်တုံးဘက်ဖြစ်တဲ့အေရခိုင်လက်နက်ကန်တပ်ဖွဲ့ TNL တောင်းပလောင်တပ်ဖွဲ့ MND ကိုကန်တပ်ဖွဲ့ပြောင်းပြီးတစ်ဖက်သက်ပြည့်ရဲ့ကြီးညာချက်ကိုဩဂုတ်လကုန်နေ့ထိနောက်ထပ်3လတစ်တန်းတိုးလိုက်တယ်ဆိုပြီးဒီလဆန်းမှာပဲကြီးညာထားပါတယ်။တင်းတန်ငင်ကလည်းဒီကိုဗစ်ကာလမှာစစ်ပွဲတွေရပ်ထားကြဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့တိုက်တွန်းချက်ကိုတုံ့ပြန်တဲ့အနေနဲ့ဆိုပြီးတပ်မတော်ဘက်ကလည်းတစ်ဖက်သက်ပြည့်ရဲ့ကြီးညာပါတယ်။တင်းတန်ငင်တော့ကလည်းအလားတူကြီးညာတာရှိခဲ့ဘူးပါတယ်။ဒါပေမဲ့တိုက်ပွဲတွေကမရက်တဲ့အပြင်ပြင်းထန်တဲ့သားပြင်းထန်နေတာမျိုးလည်းတွေ့ရပါတယ်။ဆိုတော့ဒီပြည့်ရဲ့ကြီးညာချက်တွေကအပြောတသက်ပဲဖြစ်နေသလားဆရာဦးမောင်ဆို
။ကျွန်တော်မြင်တာကဒီပြည့်ရဲ့ကြီးညာချက်တွေဟာတကယ်တမ်းတော့ကျွန်တော်တို့2018နှစ်ကောင်ကစတာလက်ကမ္ဘာမှာစတာကြီးညာတာပေါ့နော်။အပြင်အဲ့နောက်ပိုင်းမှာတော့မြောက်ပိုင်းသုံးပွဲရတဲ့ကျန်တဲ့ကြီးညာလာရှိတာ။သမဲဒီအပြည့်အကျညာတဲ့အားလုံးဒီဖက်ဖက်ကျညာတာတွေစစ်တဲ့ဆွေးချက်တွေဖြစ်တဲ့တဲ့တော့ဘက်ကလည်းအပြည့်အကျညာတွေဆိုမဲ့သူတို့ရဲ့အစိုးစီမင်းစီပြန်လမ်းမလိုက်နိုင်တော့သူတို့အနေနဲ့ကတော့လိုအပ်တဲ့အရေးယူလို့ရမယ်ဆိုတာပါတယ်လို့နောက်ပိုင်းသုံးဝက်ဘက်ကလည်းပဲသူတို့အနေနဲ့အပြည့်အကျညာထားရင်သူတို့ကိုစစ်စင်ရေလုပ်လာရင်ကျန်တဲ့တုံ့ပြန်မှာဆိုကျညာထားတယ်ဆိုတော့ဒီအပြည့်အကျညာချက်တွေအားလုံးမှာဖြစ်ချက်တွေပါနေတာ။ဒါပြင်ဒီအပြည့်အကျညာချက်တွေရဲ့အဓိကအားနည်းချက်ကတော့တစ်ဖက်အကျညာတဲ့အပြည့်အကျညာချက်တွေဆိုတာ။ဆိုတော့နှစ်ဖက်တွေ့ဆိုသဘောတူညီပြီးတော့အပြည့်အကျညာကရှိရော။အပြည့်ရတဲ့ဆိုလို့ရှိရင်ဆိုတာတကယ်တမ်းကတော့နှစ်ဖက်သဘောတူပြီးတော့ဒီတပ်ဖွဲ့တွေလည်းနှစ်ဖက်တပ်ဖွဲ့လည်းမတိခိုက်နိုင်အောင်တပ်မြာချာချာကြီးနဲ့ပတ်သက်လို့ဒီတက်တဲ့ထိတဲ့မထီးတွေ့နေအောင်ဆွေးနွေးဖြေရှင်းပြီးမှကျင်ညာတာအကောင်းဆုံးပါလက်ရှိမှာတော့2018ကစတဲ့အဖက်သက်ပြည့်ပြည့်ရဲ့ကျင်ညာတာရေဘဝမှာတိတ်တော့အလုံးဖြစ်ပါဦးဟိုကျွန်တော်တို့တကယ်လားပြည့်ရဲ့ကျင်ညာခြင်းနဲ့တော့နှစ်ဖက်တွေ့ဆုံဆွေးနွေးပြီးတော့နှစ်ဖက်သဘောတူပြည့်ရဲ့ကျင်ညာမှတ်တာကဲအလုံးဖြစ်မယ်လို့ထင်ပါ
ဟုတ်ကဲ့ဒေါက်တာရံမျိုးသိအမြင်ရောခင်ဗျအပြည့်ရဲ့ကျင်ညာချက်တွေကပြောသက်မဟုတ်ပဲအနှစ်သာရရှိရှိလက်တွေ့ဖြစ်လာဖို့ဆိုရင်ဘာတွေများလုပ်ဖို့လုံမလဲ
ကျွန်တော်အမြင်ကတော့တကယ်တမ်းကငွေကျွန်တော်တို့နိုင်ငံမှာတော်နိုင်ငံလုံးကိုလွှမ်းခြုံတဲ့အပြစ်ခတ်ရစေဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုအပြစ်ခတ်ရစေဖြစ်ဖို့ဆိုတာနော်အစိုးရတမတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေချားမှာယုံကြည်မှုတည်ဆောက်နေတာအင်တာမအကြီးကြီးနေနေပါတယ်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိတယ်တစ်ဖက်နဲ့တစ်ဖက်နားလည်မှုရှိတယ်မ တော့တစ်ဖက်နဲ့တစ်ဖက်အဲ့ဒါမှသာလေပူးပေါင်းဆောင်ရွက်မှုရှိဘူးလို့ဒီအပြည့်ခက်ရစေးရလို့တကယ်အလုံးဖြစ်မှာဖြစ်ပါတယ်။တော့အပြည့်ခက်ရစေးရေးဟာတော့တနိုင်ငံလုံးကိုလွှမ်းခြုံနိုင်မှသာလေမဖြစ်ရအောင်လုပ်ဖြစ်မယ်လို့မြင်ပါတယ်။အဲ့တော့ဒီအပြည့်ခက်ရစေးရေးဟာဥမာနေမည်တစ်ခုဒေသတစ်ခုကိုခြံလက်ထားမယ်အဖွဲ့အစည်းတစ်ခုကိုခြံလက်ထားမယ်ဆိုရင်အဲ့ဒီအပြည့်ခက်ရစေးရေးဟာတကယ်ဖြစ်အောင်လုပ်ဖြစ်တဲ့အပြည့်ခက်ရစေးရေးမဖြစ်နိုင်ဘူးလို့ကျွန်တော်ကတော့မြင်ပါတယ်။
ဟုတ်ကဲ့ပါတက်မလို့ဘက်ကတော့အပြည့်အကျညာပြီးငင်းချင်းဆွေးနွေးဖို့လမ်းပွင့်ထားတယ်ဆိုပြီးပြောပါတယ်ဒါမှလည်းဆွေးနွေးမှုတွေဖြစ်လာတာမျိုးလည်းမတွေ့ပါဘူးအထူးသဖြင့်ကတော့ဒီ CA တင်းမှနေတဲ့မြောက်ပိုင်းဖွဲ့ရင်နဲ့အစိုးရကပြည်ရနေ့ဒီဇင်ဘာလတုန်းကတရုတ်နိုင်ငံမှာတွေ့ပြီးခဲ့ရထပ်မတွေ့ပြီးကြာတော့တာပါဆိုတော့ဟိုကိုဗစ်ကာလဖြစ်နေရလဲပါတာပေါ့လေဆိုတော့နောက်ထပ်တွေ့ပြီးမဲ့အလားအလာတွေရောဘယ်လောက်များမြင်နေတယ်လဲဆရာဦးမော်ဆို
ဘယ်လိုပြင်ရအောင်ပြုဆောင်ဆွေးနွေးနဲ့ပတ်သက်ပြီးတော့အလားအလာနေပါနေပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2019ခုနှစ်ကုန်ဒီအတိတ်ကဒီဂျာယုံဝင်ဆက်ဆက်ပြီးတဲ့တရုတ်အနေနဲ့လည်းပဲသူတိုင်းပြည်ပါဒီကိုဗစ်ကသနာဖြစ်တာရဲ့စီးပွားရေးရအကျတဲ့ဖြစ်တာတွေကြီးစင်းနေတဲ့ချိန်မှာအခုချိန်ပြီးတော့ဝါပြည်ဒီရင်းမှာဝင်ရောက်ပေါင်းနေတာမတွေ့ရပါဘူးအဲ့တော့ကျွန်တော်တို့2019ခုနှစ်တနင်္လာနေ့ဖြစ်ပြီး2018ဒီနေ့ကမှမြောက်ဝဲဖွဲ့တက်တာဖြစ်ဖြစ်စေတိကျခံနေတဲ့ဒီနေ့ဆောင်ဟိုအရေးပါတယ်ဆိုတော့ကျွန်တော်သူ့ရဲ့ပြီးပါတယ်အဲ့တော့အခု2020မှာကတော့နှစ်ပတ်စလုံးကတော့တွေ့မယ်ဆွေးနွေးမယ်ပြောပြမယ်တန်ဆက်ဆက်ညီနေမှုပေးမယ်သူကျောင်းဝင်ဆောင်ပေးမယ်သူကြောက်တယ်အဲ့တော့တစ်ဖက်ကလည်းကရန်ကုန်မှာဆွေးနွေးမယ်ကြီးနားမှာဆွေးနွေးမယ်ပြောဒီနေပြည်တော်ဆွေးနွေးမယ်သူကြောက်ရမယ်သူတစ်ဖက်နဲ့တစ်ဖက်အယုံကြည်မရှိတဲ့အခါမှာဒီညာယူလာရောက်ဖို့ဆိုတာလည်းတင်နိုင်ပြည့်အဲ့တော့လုံးလုံးစင်မှာအဖက်နဲ့တစ်ဖက်တကယ်တမ်းနှစ်သာရှိရဆွေးနွေးဝဲဖြစ်ဖို့ဆိုလို့ရှိရင်ဈာရရယုံကြည်စိတ်ချရတဲ့သူရဲ့ဒီနေပြုလို့ရပါလေဒီတိုင်းဆိုလို့ရှိရင်အခုဆိုလို့ရှိရင်တော့ဟိုတစ်ဖက်ဖက်ကနေပြောဟိုဥမ္မာသွားနေတမလို့ပဲကပဲဖြစ်ဖြစ်ဒါလာဆွေးနွေးပါလို့ပြောတိုင်းကျွန်တော်တို့မြောက်ပိုင်းအဖွဲ့ကြီးကဆွေးနွေးကိုခပ်ပါလိမ့်မယ်အခုတင်အေးလို့တစ်ဖက်အဖွဲ့အဖြစ်ပြညာခံရတဲ့အဖွဲ့မျိုးဆိုတော့သူတို့လိုမျိုးကိုပို့ဆိုရင်းနေမယ်
ဟုတ်ကဲ့ဒေါက်တာရမျိုးသိအမြင်ရောခင်ဗျာဆရာဦးမောင်ဆိုတော့ကျောင်းဝင်ဆစ်ဆက်တဲ့ခန်းကဏ္ဍကအရေးပါတာကိုလည်းထောက်ပြသွားပါတယ်ဆိုတော့ဆွေးနွေးမှုတွေထားမြောက်ဖို့ကျားလူရဲ့ခန်းကဏ္ဍနဲ့ပတ်သက်လို့ဘယ်လောက်များအရေးကြီးတယ်လို့ယူဆလဲခင်ဗျာ
ကျောင်းဝင်ဆစ်ဆက်ညနိုင်ရေးတဲ့ခန်းကဏ္ဍဟာဒီနေ့လောကဆင်မှာကျွန်တော်အမြင်ကတော့အရေးကြီးတယ်လို့မြင်ပါတယ်အဲ့တော့အဲ့ဒီလိုကျောင်းဝင်ဆစ်ဆက်ညနိုင်ရေးတဲ့သူကလည်းပဲနော်ကျွန်တော်တို့နိုင်ငံရဲ့ပုံကူပဲဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့တော့ဆိုလိုချင်တဲ့သဘောကကျွန်တော်တို့ဟာအလားတရုတ်နိုင်ငံကကိုယ်စားလှယ်ကိုပဲဖြစ်ဖြစ်အခြားနိုင်ငံတွေကကိုယ်စားလှယ်ကိုပဲဖြစ်ဖြစ်ဒီချောင်းဝင်ပြည်တိုင်းချောင်းဝင်စစ်ဆန့်ပြည်တိုင်းဖို့အဆုံပြုတာကဲကျွန်တော်အမြင်အားဖြင့်တော့ဥပမာရခိုင်ပြည်နယ်မှာဒီတပ်မတော်နဲ့အေအေချားမှာစစ်ရေးပြိပတ်ခါကြီးမြင့်တက်နေတဲ့အချိန်မျိုးကိုဟိုလားအများဆုံးအရှိန်ဟုန်ဆော့ချပြီးတော့ရခိုင်ပြည်နယ်မှာကျွန်တော်တို့ဟိုတိုက်ပွဲတွေစစ်ပွဲတွေရပ်သွားဖို့အတွက်ကိုလာဒီသမ္မတော်ဘက်ကနော်ဒီအေအေဘက်မှာဟိုကျောင်းနိုင်ရှုံနိုင်နဲ့နော်ဂျုံဂျုံကြည်ကြည်နဲ့အလုံးလုံးနိုင်နဲ့နော်ပုဂ္ဂိုလ်မျိုးတွေကိုကျွေးချယ်ပြီးတော့ဒါစိတ်ဆက်ကြည့်နိုင်ရေးအဖွဲ့အနေနဲ့ဖွဲ့စည်းပြီးတော့ဆောင်ရွက်နိုင်နေဆိုရင်လက်ရှိဖြစ်နေတဲ့ဟိုရှင်းမတော့နောက်ဆုံးအဲ့ဒီတက်ပို့တဲ့ပေါ့လေတဖြည်းဖြည်းဆိုးလာနေတဲ့အခြေအနေတွေကို
ထိတ်သိမ်းနိုင်မှုအတွက်လမ်းကပေါ်နိုင်နေတယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုမြင်တယ်။ဟုတ်ကဲ့ပါအခုဆိုရင်21ရာစုပြည်လုံးကြီးလာကလည်းမှန်မှန်ချင်းပါနိုင်တဲ့အခြေအနေမှာမရှိပါဘူး။အခုကိုဗစ်ကာလနဲ့ကျောတာပိုဆိုးသွားတာပေါ့လေ။ဆိုတော့အခုအချင်းယုံချင်းပါမယ်ဆိုပြီးတော့ပြောနေပါလေ။ဆိုတော့ဒီကြီးလာကန်ကနေရောရင်းချဲရေးအတွက်ဘလောက်များမျှော်လင့်နိုင်စရာရှိမလဲဆရာဦးမော်ဆို။
ကျွန်တော်တို့
ဒီရင်းလူ
ငန်းတွေနဲ့ပတ်သက်လို့ဆိုတော့ဒီကျောရေးဆိုရင်ဒီရှင်းနေတာဆိုတော့ဇူလိုင်လထဲမှာလုပ်ကိုစူးစမ်းနေတယ်လို့ပြောပါတယ်။ဆူလာကတော့ဒီကျွမ်းလာမှာလို့ဆိုဆူလာဟိုလို့ကြိုးစားနေပါတယ်ဒီသူ့ရဲ့ရှင်းတဲ့ချက်မှာကျွန်တော်တွေ့ရတာကတော့ကျွန်တော်တို့ဒီ2020မှာအစိုးရပြောင်းလဲလဲရှိနေတုံတောင်းတော့ခေါင်းဆောင်မှန်လဲပြောင်းလဲလဲရှိတဲ့အချိန်မှာလက်ရှိအစိုးရနဲ့ကျွန်တော်တို့ EU တွေဟို NT ထွက်လာ EU ဦးတွေတက်မှာသဘောတူညီချက်တစ်ချက်ဆူလာကဒီသဘောတူညီချက်ဒီတောင်းအစိုးရလက်ထက်မှာဆက်လက်တည်ဆောင်သွားနိုင်တဲ့သဘောတူညီချက်ဒီလိုပဲတိကျထားပါတယ်ဆိုတော့တကယ်တမ်းမြင့်မြန်မာမှာဟိုတန်းသားနေနဲ့ဟိုအပေးယူလုပ်တဲ့ ဒီဖယ်ရနဲ့ပတ်သက်တာ၊ကိုယ်အောင်ချွေးနဲ့ပတ်သက်တာ၊ကိုယ်တရံပိတ်နဲ့ပတ်သက်တာဒီတော့ပါဝင်မရပါဘူး။ဒါပေမဲ့ဒါလည်းပဲဆက်ဆဲလိုက်မယ်ရှင်။ဆက်ဆဲလိုက်မယ်ရှင်လို့ဆိုတာကအခုလောလောဆယ်မှာကွာဒီဂျွန်လာလေးရောက်နေပြီမဲ့တိုင်းရတဲ့ဘက်ကသဘောတူတယ်ဆိုရင်အတန်းနဲ့သတိပါဘူး။တစ်ဖက်ကပြောမယ်ဆိုရင်တော့ဒီအစိုးရဘက်ကတော့ဒီကာလမှာဒီစိုးရတဲ့ညီလာခံလုပ်ပြီးတော့ဒီ NLD စိုးရလက်ထက်မှာဒီလိုဘောဒုရက်တွေရခဲ့တယ်ဆိုတာကလူလူချပြတဲ့တစ်ချက်ပါတယ်။အော်ပေါ့ဘာဖြစ်လို့လဲဆိုတော့ရေကောက်ပွဲတွေနှီးပြီ။ဒါမျိုးကိုကျွန်တော်တို့ဒီခိုင်မျိုးစိုးရလက်ထက်မှာလည်းတုံးပါတယ်။ကျွန်တော်တို့ဒီအော်တိုဘာ15ရက်မှာဒီ NLD လက်မှတ်ထိုးပြီးတော့ငင်းငင်းရက်လက်တွေရတယ်ဆိုတာကိုကြားနေတာ။ဆိုတော့ကျွန်တော်တို့အားလားအစိုးရအနေနဲ့သူတို့ကာလမှာလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့ရေကောက်ပွဲကြီးရဲ့ဒီမှာချပြတော့ရှိပါတယ်။ဒါပေမဲ့လောလောဆယ်မှာဒီသရုတ်တရည်ညီလာခံကျင်းပဖို့အတွက်တကယ်တော့အကန့်အသတ်အများကြီးရှိတယ်ဗျ။အဲဆိုသရုတ်တရည်ညီလာခံကျင်းပဖို့တိုင်းလာရေးကျင်းပထားတဲ့ဒီမျိုးသောဆက်နိုင်ငံရေးဆွေးနွေးပွဲပေါ့ ACSS တို့လို AMB တို့လုပ်မယ်ဟန်တို့ကဒီလိုအချိန်မှလုပ်မလို့တော့လုပ်နိုင်မှာမဟုတ်ဘူး။နောက်ပြီးတော့တကယ်တမ်းအစိုးရပြောင်းလဲတမတော်ပြောင်းလဲကြောင်းဒီဟာကိုစက်ကြေးလုပ်မယ်ဆိုရင်လည်းပဲဒီကာလပဲပိုသင့်တော်တာကျွန်တော်မြင်တော့2021 January February Marchလာမှာဒီပြည်ညာလောက်တာအကောင်းဆုံးပြင်မယ်လို့ထင်ပါတယ်အခုလို့ဆိုရေတော့ဖွဲ့ဒီညမှာတော့ဒီစမလောက်ခဲ့ရင်တော့မှလက်ရှိအစိုးရသက်တမ်းဒီ Master ကိုဒီတော့မှတက်တက်ကြွကြောက်အဲ့ကာလမှာလို့ရင်တော့မှပိုးတော့ကောင်းမယ်ထင်ပါတယ်ဘာဖြစ်လို့လဲဆိုအဲ့ကာလဆိုအစိုးရပြောင်းလဲနေပတ်သက်လို့ပဲဖြစ်ဖြစ်တမန်ကောင်းဆောင်ပြောင်းလဲနေဖြစ်ဖြစ်ပိုးမြင်လာတဲ့အချိန်မှာဘယ်လိုသဘောတူညီချက်တွေယူမယ်ဆိုတာနှစ်ဖက်ကပိုးပြီးတော့စဉ်းစားပြီးတော့ချင့်ညီနိုင်တယ
်ဟုတ်ကဲ့ကိုရမျိုးစိမ့်မြင်ရဆွေးနွေးပြပါဦးခင်ဗျာ
ဒီကျွန်တော်မြင်တော့နော်နှစ်ဖက်ချမ်းမှာနော်ဟိုကွန်မစ်မန့်ပေါ့ဗျာနော်ကျွန်တော်တို့ဟိုဟိုစိတ်ပိုင်းချမှုနဲ့စိတ်ဆန္ဒပြင်းပြမှုနှစ်ဖက်စလုံးမှာနော်မြင်းမြင်မှမရှိဘူးလူအပ်တယ်လို့မြင်ပါတယ်ဒါအဲ့ဒါဆိုလို့ရှိရင်တော့ပြေဆုံးမှုဟာမနေ့ကနေဖြစ်နိုင်ပါတယ်နော်ဒီအပိုင်းတွင်းနဲ့ဖြစ်သွားနိုင်တဲ့အနေအထားမျိုးရှိပါတယ်ဒါနဲ့အစိုးရတက်မလို့လည်းတိုင်းသားလက်နက်ကိုင်ဖွဲ့စည်းနေချမ်းမှာတန်တရားတွေနောက်ပြီးတော့ဟိုအပြန်အလှန်ဖြစ်တင်မှုတွေဆွဆွဲမှုတွေဒီလိုအခြေအနေတွေလွှမ်းခြုံနေနေဆိုရင်တော့နှစ်ဖက်အကြားမှာနော်ဟိုအပြည့်အခက်ရပ်ဖို့အတွက်တွေးဆုံဆွေးနွေးဖို့တောင်မှခက်ခဲပါလိမ့်မယ်။အဲဒီလိုအပြည့်အခက်ရပ်ဆဲဖို့တောင်တွေးဆုံဆွေးနွေးဖို့မဖြစ်နိုင်သေးဘူးဆိုရင်နိုင်ငံရေးအရဟလားအခြေရှာဖို့အတွက်တွေးဆုံဆွေးနွေးတာမျိုးကပို့ပြီးတော့အလံဝေးသွားနိုင်မှာ။အဲဒီအတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့နော်အထူးသဖြင့်အစိုးရနဲ့တက်မတော်အနေနဲ့နော်ဟိုဘလို့အခြေအနေမှာပဲဖြစ်ဖြစ်ဘလို့အခက်အခဲတွေပဲရှိရှိတိုင်းနာလက်နက်ကန်အဖွဲ့အစည်းအားလုံးနဲ့ပုံမလေးလေးလက်နာဆုံကြီးတွေ့ဆုံဆွေးနွေးနိုင်ဖို့ဘူးနော်ဟိုဆောင်ရွက်တင်တယ်လို့ကျွန်တော်မြင်ပါလေဒါတစ်ဖက်ကခုနပြောတဲ့ဟိုစစ်ရေးရအဖြစ်တင်မှုတွေနော်စစ်ရေးရအတုံးတတ်မှုတွေနောက်ပြီးတော့စစ်ရေးရဟိုအပြန်အလှန်ယုံကြည်မှုချက်ဆင်းနေတာတွေကိုအများဆုံးကုစားနိုင်မှုဆိုရင်ကျွန်တော်အမြင်အားဖြင့်တော့အနှစ်ဖက်အကြားမှာဥပဒေလေးလေးတွဲဆုံဆွေးနွေးနိုင်မှုဟာအရေးကြီးတယ်လို့မြင်ပါတယ်။အဲဒီလိုတွဲဆုံဆွေးနွေးမှုတွေကအစပိုင်းမှာအခက်ခဲနိုင်တယ်။အပြစ်မှန်းနိုင်တယ်၊ကြမ်းတမ်းနိုင်တယ်။သို့တော်လည်းပဲတွဲဆုံဆွေးနွေးမှုတွေပို့ပြီးတော့ကျေကျက်လာတာနဲ့အမျှပို့ပြီးဟိုဇက်တိုက်ဖြစ်ပေါ်လာတာနဲ့အမျှနှစ်ဖက်အကြားမှာယုံကြည်မှုနဲ့နားလည်မှုပါလေ။မြင်မြင်တတ်လာလိမ့်မယ်လို့ကျွန်တော်အမြင်နဲ့မြင်ပါတယ်။အလက်ရှိဒီ COVIDကာလမှာဆိုရင်ဟုတ်လားကျွန်တော်တို့ဒီနည်းပညာကိုသုံးပြီးတော့ online ကနေတစ်ဆင့်အတွေ့အကြုံဆွေးနွေးမှုတွေကိုအချက်အချက်ကျက်နှံ့ပြုနိုင်မယ်နော်ဒီအစိုးရနဲ့တက်မတော်ဘက်ကလည်းတစ်ခက်ဟိုအဆုံးချပြေးနိုင်တဲ့ပုံပုံလေးကိုယ်တိုင်ကဥဆောင်ပြီးတော့တွေ့ဆုံဆွေးနွေးမှုတွေကိုလုပ်နိုင်မယ်နောက်တိုင်းတိုင်းနဲ့တကယ်ဖွဲ့စည်းတဲ့ဘက်ကလည်းတကယ်အဆုံးချပြေးနိုင်တဲ့ပုံပုံလေးဥဆောင်ပြီးတော့တွေ့ဆုံဆွေးနွေးမှုတွေကိုလုပ်တာနိုင်မယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနော်ဒီတာမြင်တာတဲ့တိုးတက်မှုတွေဆုံးဆုံးကန်ကန်တွေ့လာရနိုင်တယ်လို့အဲ့လိုသုံးသပ်တယ
်။ဟုတ်ကဲ့ပါဒီနေ့ကရွေးကောက်ပွဲနေ့လည်းဖြစ်နေပါတယ်။ရွေးကောက်ပွဲကနေတစုံပြားအပြောင်းလဲတွေလည်းဖြစ်လာနိုင်ပါတယ်။ဆိုတော့ဒီလိုတက်တွင်းအပြောင်းလဲတွေလိုမျိုးရွေးကောက်ပွဲလုံးအပြောင်းလဲတွေကတော့ငင်းချင်းလုံငန်းစဉ်မှာတစုံတရာရိုက်ခိုက်လာတာမျိုးရောရှိလာနိုင်လားဆရာဦးမောင်ဆို
။ရွေးကောက်ပွဲအလွန်နဲ့ပတ်သက်လာလို့ရှိနောက်တက်လာမယ်ဆိုတော့ဒီ energy ဆိုတာဖြစ်ကောင်းဖြစ်မယ်သို့မဟုတ်လည်းအခြားတစ်ခုကိုဖြစ်ကောင်းဖြစ်မယ်ပေါ့။ဒါပေမဲ့ NLD ဆိုတာဖြစ်မယ်ဆိုရင်လည်းပဲလူကြောင်းလည်းတော့ရှိမှဖြစ်တယ်။ ပြောင်းလဲရှိရင်တော့ရှိရင်လည်းပဲတော့ကိုင်းကုံပြောင်းလဲမယ်သို့မဟုတ်ကျွန်တော်တို့2015မှာကျော်သလိုပြည်ခိုင်ကျွတ် NLD ဆိုတာပြောင်းသလို NLD ဆိုတာနေပြီးတော့ချပုံစံတမျိုးပြောင်းနေရင်လည်းပဲ policy ပြောင်းလဲတော့ရှိပါမယ်အဲ့တော့ကျွန်တော်တို့ကငင်းလူကန်းစင်းနဲ့ပတ်သက်လာရင်ဒီရတဲ့ခုကတော့ငင်းလူသားစီကိုဆက်မလုပ်ဘူးလို့တော့နောက်လာမဲ့ဘလို့ပုံစံမျိုးနဲ့အစိုးရပြည်ပြောင်းရတော့မဟုတ်ပါဘူးငင်းလူကဆက်လုပ်မယ်လို့တော့ပြောကြမှာသို့တော့ဆက်လုပ်မယ်ပုံစံတွေကတော့အခုပုံစံနဲ့တူကောင်းမှတူပါလိမ့်မယ်အဲ့ဒါကိုတော့အလုံးပြည်စစ်ထားဖို့ပြောရမယ်လို့ထင်ပါတယ
်ဟုတ်ကဲ့အနည်းဆုံးတော့ချင်းကပ်ပုံပြောင်းလဲတယ်မြင်ရနိုင်တာပေါ့လေဆိုတော့ဒေါက်တာရဲ့မျိုးစိတ်မြင်ရောခင်ဗျရွေးကောက်ပွဲလို့ငင်းငင်းအလားလားတွေရောဘလို့များခံမှန်းမိတယ်လဲ
အဲကျွန်တော်အမြင်ကတော့ဒီကောက်ပွဲရဲ့ရလတ်ပုံလေဒီကောက်ပွဲရဲ့ရလတ်ပုံမှာမူတည်ပြီးတော့အတိုင်းတာတစ်ခုရှိတော့အကြောင်းလေးဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်။ဒါသို့တော့လည်းတိုက်ပြီးတော့ကြီးမားတဲ့အကြောင်းလေးဖြစ်လာမလားဆိုတာကတော့မပြောဖို့ခက်တယ်။အဲတော့လက်ရှိအခြေအနေမှာဟလာလက်ရှိအာရယအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကပဲနော်အစိုးရဖွဲ့နိုင်တဲ့အလားအလာရတော့များနေတယ်။အဲဒီအတွက်ကြောင့်မလို့နော်လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်စာပြီးအနေနဲ့ဟလာနောက်ပြီးတော့အဲ့ဒီပါတီရဲ့ခေါင်းဆောင်တွေအနေနဲ့နော်ရုံးနေတဲ့ငါးနှစ်မိဘကာလမှာခေါ်ဆောင်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်ပြန်ပြီးသုံးသပ်ဖို့လိုအပ်တယ်လို့ဒီအဲ့ဒီလိုသုံးသပ်ပြီးတော့အခုဂျားကာလမှာနော်စနီးကြနော်စမ်းစစ်သုံးသပ်မှုတွေလေ့လာမှုတွေနဲ့ပြင်ဆင်မှုတွေနော်စီမံချက်ချမှုတွေလုပ်ထားဖို့လိုအပ်တယ်လို့မြင်တယ်အဲ့ဒီလိုလုပ်ထားမယ်ဆိုရင်နော်အဲ့ဒီလိုလည်းလုပ်ထားမယ်တစ်ခါကလည်း2020ရွေးကောက်ပွဲမှာနော်လက်ရှိအာဏာရပါတီကလည်းပြန်ပြီးအနိုင်ရမယ်အစိုးရဖွဲ့နိုင်မယ်ဆိုရင်အစိုးရဖွဲ့ပြီးပြီးချင်းမှာနော်ဒီနေကင်းလုပ်ငန်းစဉ်ကိုအရှိန်ဟုန်နဲ့ဖော်ဆောင်နိုင်ဖို့အလားအလာရှိနိုင်တယ်လို့ကျွန်တော်အနေနဲ့မြင်တယ်အဲ့ဒီလိုအလားအလာမျိုးဖြစ်လာဖို့အတွက်ကိုလက်ရှိအခြေအနေမှာနော်စနစ်တကျကျယ်ကျယ်ပြန့်ပြန့်နဲ့ပြင်ဆင်ဆောင်ရွက်နိုင်မှုကအရေးကြီးတယ်လို့မြင်တယ်။နောက်တစ်ချက်ကတော့ဒါမဲ့ရွေးကောက်ပွဲမှာနော်2015ရွေးကောက်ပွဲတည်းနော်တိုင်းသားပါတီတွေအနေနဲ့ပြည်내ဒီမှာပို့ပြီးတော့အနိုင်ရလာတယ်။အဲ့ဒီအတွက်ကြောင့်မလို့2020အလွန်နော်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာနော်တိုင်းသားပါတီတွေရဲ့အတန်နော်တိုင်းသားပါတီတွေရဲ့ဆန္ဒနော်တိုင်းသားပါတီတွေရဲ့သဘောထားဟာပို့ပြီးတော့ခြေတိုင်းရောက်လာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်တယ်။တိုင်းသားပါတီတွေနဲ့အနေနဲ့လည်းအဲ့ဒီလိုနော်ပုံပြီးတော့ကြီးမားတဲ့အနိုင်ရမှုမျိုးကိုရအောင်ဆောင်ရွက်နေတယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်။ပြင်ဆင်ဆောင်ရွက်နေတယ်လို့မြင်တယ်။အဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုနေရာပုံရလာမယ်ဆိုရင်နော်ဟိုတိုင်းသားပါတီတွေရဲ့အခိုင်အာဏာပုံပြီးကြီးမားလာမယ်ဆိုရင်အနေနဲ့ဒီကြေးလုပ်ငန်းစဉ်ပေါ်မှာကောင်းမှုနဲ့ဆက်ရောက်မှုပေါ်ပြီးတော့အလုံးဖြစ်နိုင်တဲ့တက်ရောက်မှုမျိုးတွေရှိလာနိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ
်ဟုတ်ကဲ့နောက်ဆုံးအနေနဲ့သုံးသပ်စီရင်တာကတော့ငင်းငယ်လမ်းစာပေါ်လာဖို့ဆိုရင်အနေဆုံးအဆင့်ဘာတွေလုပ်ဖို့များလိုမလဲလက်တွေ့လုပ်မယ်ဆိုရင်ဖြစ်လဲဖြစ်နိုင်တာဖြစ်လဲဖြစ်နေတဲ့နည်းလမ်းတွေဘာတွေများရှိမလဲဆရာဦးမော်ဆို
အခြေခံတော့ငင်းငယ်နဲ့ပတ်သက်လာရင်တွေ့ရင်ကျွန်တော်တို့ခုငင်းငယ်ပြဿနာဆိုတာဒါတိုင်းလားလက်နဲ့တိုင်းနေနဲ့တိုက်နေတဲ့ပြဿနာကိုပြောတာတက်ပါအဲ့တော့တိုင်းလားပြဿနာကိုဖြေရှင်းရမယ့်ပြဿနာဖြစ်တယ်။အဲ့တော့တိုင်းလားကျွန်တော်တို့ဘဝကြီးမှာတိုင်းလားပြည်နယ်9ပြည်နယ်ရှိတယ်။9ပြည်နယ်လုံးမှာတိုင်းလားအဖွဲ့အစည်းတွေကလက်နက်ကင်တိုက်နေတာကျွန်တော်တို့ဘဝကြီးရဲ့ကြက်ချက်ပါ။အဲ့တော့ကျွန်တော်တို့ကတိုင်းလားပြဿနာကိုဖြေရှင်းမှလာလေ။ဒီကျွန်တော်တို့ဒီခွေပြဿနာကိုဖြေရှင်းတယ်။အဲ့တော့ကျွန်တော်တို့ကလေးသက်ခွန်မှာပြည်သူ့ရဲချုပ်ပြီးပြည်အောင်စုလို့ပြောခဲ့တော်လဲပဲ။ဒီနေ့ဒီပြည်တော်စုဟုတ်လားမဟုတ်လားစတဲ့ပုံတကယ်တော့48လူလည်းရပြီဖဆပလာဆိုတာလက်ထက်ကနေ1962ခုတက်ကတည်းပဲဖဆပလာအုပ်စုအုပ်ထုတ်တဲ့သူကနောက်ပိုင်းမှာဝန်ခံခဲ့တယ်။ဘာဝန်ခံခဲ့လဲဆိုတော့ပြည်တော်စုကိုကြွကြော်ပြီးမယ်ဘိုးကချုပ်ကန်ထားတဲ့ပြည်တော်စနစ်ပဲဖြစ်ခဲ့ပါတယ်သူတို့ကခံခဲ့ပါတယ်။ဒါပေမဲ့သူတို့ပြောင်းလဲမလို့လို့ကိုစူးစမ်းမယ်မအောင်မြင်ခဲ့ဘူး။62မှာတက်မတော်အာဏာရယူခဲ့တယ်အာဏာသိမ်းခဲ့အဲ့တော့အနာသိင်းရဲ့အချိန်ကနေပြီးတော့2030ပေါ့ဒီယူရိုပဲကာလတည်း150ပေါင်းဝန်းကျင်တယ်ဒါကတော့ရှင်းတယ်အနာပြင်းစက်ဆိုတော့ဘဝချုပ်ဝင်ထားတဲ့စနစ်ဆိုတော့ဒီကနေ့အနည်းခွန်50မှာဘဝချုပ်ဝင်ထားတဲ့စနစ်ကြီးစုခဲ့အဲ့တော့2000က 2012ကနေစပြီးတော့ကျွန်တော်2008အချိန်ကဥပဒေနဲ့တက်လာတဲ့အစိုးရဒီလေးပဲဒီ2008အချိန်ကဥပဒေမှာဖယ်ရယ်မူရီပါစီဆိုတော့ညာလဲပဲဒီနေ့ဒီပြည်နယ်ရဲ့ကိုယ်အင်ပြတ်တမ်းငွေကိုယ်အင်အုပ်ချုပ်ခွင့်အဲဒီသူ့ရဲ့တရားစကားရဲ့နေပတ်သက်လို့ပြပြသူ့ရဲ့စီဝါရေးလုပ်ငန်းနဲ့ပတ်သက်လို့ပြကိုယ်အင်စီမံခွင့်တွေနဲ့ပတ်သက်လိုက်ကျွန်တော်ဘာမှမရှိဘူးကျွန်တော်ချိန်တယ်အဲ့တော့တိုင်းရင်းသားပြည်နယ်ကြီးအခွင့်အရေးကိုကျွန်တော်တို့တက်နိုင်လောက်ဖြည့်ရှင်းပေးနိုင်မှာအများဆုံးဖြည့်ရှင်းပေးနိုင်မှာသာဒီတိုင်းရင်းသားလက်နက်ငယ်ပြဿနာအရင်းအကျပ်တော့ဖြည့်ရှင်းနိုင
်ဟုတ်ကဲ့ဒေါက်တာရေမျိုးစိလည်းညီကုန်းချုပ်သုံးသပ်ပြီးစီရှင်ပါလေခင်ဗျာငင်းငယ်လမ်းစာပေါ်လာဖို့လုံးတင်တာလက်တွေ့လုံးမဆိုရင်ဖြစ်လဲဖြစ်နိုင်တာမျိုးဘာများရှိမလဲခင်ဗျာ
အဲ့တော့ပထမဆုံးကတော့ဒီလက်ရှိဖြစ်နေတဲ့စိုက်ပွဲတွေစစ်ပွဲတွေကိုအမြန်ဆုံးရှော့ချပြီးတော့နော်တနင်္ဂနွေလုံးတိုင်းတာနဲ့စစ်ပွဲတွေရပ်ဆိုင်ဖို့ကိုလုပ်တင်တယ်လို့ကျွန်တော်အနေနဲ့မြင်အဲ့ဒီလိုလုပ်ဖို့အတွက်ကိုဟုတ်လားဟိုအစိုးရလွတ်တော်စစ်မတော်ကြီးတက်တက်မဟုတ်သေးနဲ့နော်အဲတိုင်းရင်းသားနိုင်ငံရေးပါတီတွေတိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တွေနော်တိုင်းရင်းသားခင်းမှာဩဇာအကြီးအကဲပုဂ္ဂိုလ်တွေနဲ့နော်ချင်းချင်းရောက်ချင်းချင်းတည်းပူးပေါင်းဆောင်ရွက်နိုင်လို့လိုအပ်တယ်လို့မြင်ဥပမာအဲ့ဒါရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့ဒီစည်ရေးပြိပခါတွေနဲ့ပတ်သက်ပြီးအဖြေရှာဖို့စူးစမ်းတဲ့နေရာမှာနော်ကျွန်တော်အမြင်အားဖြင့်တော့ရခိုင်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့နော်သို့တော်ကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍဒါကိုရှေ့တန်းနေဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီလိုပဲနော်ရခိုင်ပြည်သူလူထုကြားမှာနော်အမိဖတ်ဖွယ်ဖြစ်တဲ့နော်ဩဇာကြီးပါတဲ့ပုဂ္ဂိုလ်တွေရဲ့အခန်းကဏ္ဍကိုလည်းရှေ့တန်းတင်နိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီလိုပဲတို့ရခိုင်ပြည်သူလူထုကြားမှာနော်အောက်ခြေမှာအလုံးလုံးနေတဲ့ရခိုင်ရပ်ဖက်အဖွဲ့အစည်းတွေရဲ့အခမ်းအနားတွေကိုလည်းရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်နော်အဲ့ဒီလိုရှေ့တန်းတင်ပြီးတော့နော်ခြေတွေ့ညီနိုင်ဆွေးနွေးဆောင်ရွက်မှုကိုပထမအဆင့်ဆောင်ရွက်တယ်လို့မြင်တယ်အဲ့ဒီလိုဆောင်ရွက်ပြီးတော့မှနောက်တစ်ဆင့်မှာနော်အစိုးရစက်မတော်နဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာညီနိုင်ဆွေးနွေးမှုတွေကိုအစိုးရတိုင်ဆောင်ရွက်ပြီးတော့ဒီတိုက်ပွဲရေးစစ်ပွဲတွေအမြင်ဆုံးနော်အစိုးရရင်ရဆိုင်နိုင်အောင်မိသားရှာပေါ်ဆောင်နိုင်မှုအရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်ပ
ါဟုတ်ကဲ့ပါအချင်းတွေပြီးဆွေးနွေးကြတဲ့မြန်မာရေးသုံးသပ်သူတွေဖြစ်တဲ့ဦးမမောင်ဆိုဒေါက်တာရံမျိုးသိန်းတို့နဲ့နားဆင်ကြည့်ရှုတဲ့ဖြစ်သက်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းနေဆွေးနွေးခန်းစီစဉ်လဲဒီမှာပဲဆုံးသပ်ပါစေဒီစီစဉ်ကိုတော့ဒီမြန်မာပိုင်းရဲ့စိန်နှင်းည9နိုင်ကနေ10နိုင်ချင်းနဲ့ဒီနေ့ဝင်နေမယ့်6နိုင်ကနေ9နိုင်ရေဒီယိုစီစဉ်ဒီမှာနားဆင်နိုင်လို့ဒီမြန်မာပိုင်းအင်တာနက်ဆိုင်ရာဖြစ်တဲ့ farmis.viewnews.com နဲ့ Facebook စာမျက်နှာတွေမှာလည်းပြန်လည်နားဆင်နိုင်ရပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါမေလ25ရက်နေ့က African American မျိုးသား George Floyd ရဲဖမ်းထားစဉ်တေဆုံးခဲ့ရတာအတွက်တရားမမျှတတဲ့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ရင်တောင်းဆိုဆန္ဒပြမှုတွေကို American ပြည်တော်စုမြို့တော် Washington DC ကလမ်းမတွေပေါ်မှာတတိယမြောက်သတင်းပတ်ဖြစ်နဲ့ဆက်ပြီးတွေ့နေရပါတယ်။ခွဲခြားဆက်ဆံမှုမရှိစေရအတွက်ဆန္ဒပြမှုတွေကိုစနေနေ့မှာ Washington DC မြို့ပြန်မှာပါတွေ့ရတဲ့အပြင် Britain နိုင်ငံ London နဲ့ပြင်သစ်နိုင်ငံ Paris မြို့တွေမှာလည်းတွေ့ရပါတယ်။ခွဲခြားဆက်ဆံမှုကနေလူခွင့်ချိုးဖောက်တဲ့အကြမ်းဖက်မှုတွေဖြစ်ပွားနေရှိတယ်နဲ့ပတ်သက်ပြီးလာမယ့်သတင်းပတ်ထဲလူခွင့်ကောင်စီမှဆွေးနွေးပြောဆိုဖို့အာဖရိကဒေသကကုလသမဂ္ဂဆိုင်ရာတန်မှတ်ကြီးတွေကကုလသမဂ္ဂလူခွင့်ကောင်စီကိုစာရေးသားပေးပို့ခဲ့ပါတယ်ဒီပြဿနာကိုကုလသမဂ္ဂလူခွင့်ကောင်စီမှအင်္ဂါနဲ့ဗုဒ္ဓဖူးနေ့တွေမှာအခြေတင်ဆွေးနွေးနိုင်ပွဲရရှိတယ်လို့ကုလသမဂ္ဂလူခွင့်ရုံပြောခွင့်ရက VOA ကိုပြောပါတယ်မြန်မာနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့တာကိုဆက်လက်ထိန်းချုပ်ဖို့လိုအပ်တဲ့အတွက် COVID-19 ကာကွယ်ထိန်းချုပ်ရေးအတွက်ဇွန်လ15ရက်နေ့ထိထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်နဲ့ပန်ကြားချက်တွေကိုဇွန်လ30ရက်နေ့ထိတိုးမြှင့်လိုက်တယ်လို့ COVID-19 တိုက်ဖျက်ရေးအမျိုးသားအဆင့်ကော်မတီကကြေညာခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံတွင်ပြည်ပလင်းရင်ဆက်ရောက်မှုကိုဇွန်လ30ရက်နေ့ထိဆက်လက်ပိတ်ထားမှာဖြစ်တယ်လို့အများပြည်သူသွားလာတဲ့နေရာတွေမှာလည်းညနေဖုံးတက်ရမယ့်အချက်ကိုဆက်လက်လိုက်နာဖို့လိုအပ်မှာဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် ဗီအိုမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျမချင်လို့တက်ပ
This program has come to you from the Voice of America, Washington.